Welcome to the Voice of America in Burmese.
တော်တော်ရှင်များမင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မေလ4ရက်စနေနေ့ခင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ5မီတာ24 40 51နဲ့လိုက်လမီတာ190တို့ကနေမနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်နေပါခင်ဗျာဒါ့အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ငင်းကြီးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
อิสราเอลနောက်ဆုံးငင်းငင်းအဆိုပြုချက်ကိုအပြုသဘောနဲ့လိမ့်လာခဲ့တယ်လို့ Hamas ခေါင်းဆောင်ကပြောကြားလိုက်ပါတယ်။စစ်ထောက်လှမ်းရေးစိုက်ဘာတိုက်ခိုက်မှုအတွက်ရုရှားတန်ယုံအကြီးအကဲကိုဂျာမနီနိုင်ငံသားရဲ့ယုံကစင့်ခေါ်သတိပေးလိုက်ပါတယ်။သတင်းသမားတွေအနေနဲ့အများဆုံးနိုင်ငံတွေမြန်မာပါဝင်တယ်လို့နေစည်းမချသတင်းတောင်များအဖွဲ့ကဖော်ပြလိုက်ပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်မွန်နဲ့ရခိုင်ကစစ်ရေးသတင်းပေးပို့ချက်တွေအနာသိစစ်တပ်လက်ထက်မြန်မာမီဒီယာတွေအခြေအနေဆွေးနွေးတဲ့အထူးစကားဝိုင်းနောက်မြို့သမီးကန္နာတုဒ္ဒဆွန်လင်အမေရိကန်တခွင်သိပ္ပံနဲ့ဤပညာအပတ်စဉ်ကန္နာတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ခင်ဗျ။အခုရင်ဆုံးတော့ဒီနေ့မနေ့ထိတ်တဲအောင်သတင်းတွေကိုကိုညာဝင်းအောင်ကကြီးညာပြပါမယ
်။ကာဇာတော်မိုင်းကရာဖာမြို့ကိုအစ္စရေးကနေထိုးစစ်ဆင်တော့မယ့်အနေထားရောက်နေခြင်းမှာပဲဟာမတ်အကြီးအကဲအစ္စမေဟာနီယက်ကအပြစ်ရရေးညှိနှိုင်းမှုတွေအပြစ်သက်ဖို့ဟာမတ်ကိုယ်စားလှယ်အဖွဲ့ကိုမကြားခင်မှာပဲအီဂျစ်ကိုဆေလွတ်တော့မယ်လို့ဆိုပါတယ်။ဟာမတ်အဖွဲ့ခေါင်းဆောင်ဟန်နီယက်ကသူဟာအစ္စရေးဘက်ကနောက်ဆုံးတင်ပြတဲ့အဆိုပြုချက်အတွက်အပြူသဘောနဲ့ဆန်းစစ်လေ့လာနေကြောင်းအီဂျစ်နဲ့ကာတာညှိနှိုင်းမှုတွေကိုကြားသာပရင်းနဲ့မှာတယ်လီဖုန်းနဲ့ပြောခဲ့ပါတယ်။ခုနလတည်းဝင်လာပြီးဖြစ်တဲ့အစ္စရေးနဲ့ဟာမတ်စစ်ပွဲအတွက်အပြည့်ရဲ့သဘောတူညီချက်ရဖို့အီဂျစ်ကာတာနဲ့အမေရိကန်တို့ကကြားဝင်ညှိနှိုင်းပေးနေတာဖြစ်ပါတယ်။အမေရိကန်ထောင်လိုင်းရဲ့အကြီးအကဲဝီလျံဘန်းစ်ဟာလည်းကာဇာအရေးဆွေးနွေးမှုအတွက်တောက်ကြနေမှာအီဂျစ်နိုင်ငံဂိုင်ရိုကိုသွားရောက်ကြောင်းအီဂျစ်တောင်ဝန်ရှိသူတွေနဲ့ဂိုင်ရိုလေစိတ်တောင်ဝန်ခံတွေကပြောကြားချက်ကိုကိုကာပြီးရိုက်တာသတင်းမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးပလင်ကန်ကတော့အပြစ်ရရေးအတွက်အစ္စရေးဘက်ကကမ်းလှမ်းမှုဟာအထူးရရောမှုရှိနေတာတွေ့ရတယ်လို့ပြောကြားခဲ့တယ်လို့ဒါကိုဟာမတ်ဘက်ကလက်ခံဖို့တိုက်တွန်းနေပါတယ်။ဒီအပြစ်ရအဆိုပြုချက်တမ်းမှာရပ်ပေါင်း40ခိတအပြစ်ရဖို့အတွက်အစ္စရေးတရားခံတွေနဲ့အချင်းကြနေတဲ့ပါလက်စတိုင်းတွေလဲလှယ်ဖို့လည်းပါဝင်နေတာဖြစ်ပါတယ်။ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်တက္ကသိုလ်တွေကဆန္ဒပြပွဲတွေအရှိအလယ်ပိုင်းဒေသတလွှာအော့အော်တောင်းနှင်တုံ့ပြန်မှုတွေဟာအခုဆိုရင်ကမ္ဘာအရှိဘက်ခြမ်းဩစတြေးလျနိုင်ငံကဆစ်ဒနီတက္ကသိုလ်အထိပြန့်နှံ့ရောက်ရှိသွားပြီဖြစ်ပါတယ်။တောက်ကြနေကတက္ကသိုလ်တဲမှာအစ္စရေးဘက်ထောက်ခံသူနဲ့ပါလက်စတိုင်းဘက်ထောက်ခံသူယာပေါင်းများစွာဟာမျက်နှာချင်းဆိုင်တွေးကြော်တန်တွေအော်ဟစ်ခဲ့ကြသလိုအလံတွေဝှေ့ယမ်းပြီးဆန္ဒပြခဲ့ကြတာပါကရောင်းကစားဖြစ်တာမျိုးအနှဲငယ်ရှိခဲ့ပေမဲ့ဆန္ဒပြမှုတွေတံပြန်ဆန္ဒပြမှုတွေဟာငြင်းငြမ်းနဲ့ပဲပြီးဆုံးသွားခဲ့ပါတယ်ပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြသူတွေဟာစင်နီတက္ကသိုလ်မျက်နှာစာကမျက်ခင်းစိမ်းပေါ်မှာဆယ်ရက်လောက်စခန်းချနေကြတာပါဂါဇာမှာအစ္စရေးကထိုးစစ်ဆင်တာနဲ့ဗုံးကြဲတိုက်ခိုက်တာကိုဆန့်ကျင်တဲ့ចောင်းသားယာပေါင်းများစွာဟာအဲ့ဒီမှာလာရောက်စုဝေးပြီးပါလက်စတိုင်းအလံတွေဆိုင်းဘုတ်တွေနှစ်ဖူးစည်းတွေနဲ့ရွက်ဖြင့်တဲထိုးပြီးနေကြပါတယ်။အမေရိကန်တက္ကသိုလ်တွေရဲ့ဂါဇာစစ်ပွဲဆန္ဒပြပွဲကအားကျစရာဖြစ်စေတယ်လို့သတိပေးရလဲရောက်တယ်လို့ဆစ်ဒနီတက္ကသိုလ်ဆန္ဒပြသူတူကပြောပါတယ်။ဆစ်ဒနီចောင်းကဆန္ဒပြသူတွေကလည်းအမေရိကန်ចောင်းသားတွေလိုပဲအစ္စရေးចောင်းတွေနဲ့အဆက်အသွယ်ဖြတ်ဖို့နဲ့လက်နက်ကုမ္ပဏီတွေရဲ့ထောက်ပံ့ကိုလက်မခံဖို့တောင်းဆိုနေကြပါလေ။ရုရှားစစ်ထောင်လမ်းကြီးအဖွဲ့ဟာပြီးခဲ့တဲ့နှစ်ကဂျာမနီအာဏာရညွန်ပေါင်းအဖွဲ့ကိုကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်လို့စွပ်စွဲခံရပြီးဘာလင်ကရုရှားတန်ယုံတာဝန်ခံကိုဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကဆင့်ခေါ်တတိပေးခဲ့ရတယ်လို့ဂျာမနီအစိုးရပြောခွင့်ရသူဝုလ်ဖ်ကန်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။2023ဂျာမနီGerman Social Democrat Party SPD စိုက်ဘာတိုက်ခိုက်ရတာဟာရုရှားစစ်ထောင်လမ်းရေး GRU ရဲ့လက်ချက်လို့ဂျာမနီထောင်လမ်းရေးအဖွဲ့ကအခိုင်အမာယုံကြည်ကြောင်းပြောပါတယ်။ SPD ပါတီအမှုဆောင်တွေရဲ့ email account တွေ2023နှစ်စာမိုင်းမှာတိုက်ခိုက်ခံခဲ့ရတယ်လို့စွန်လာတဲ့ကြေညာထားတာပါ။ရုရှားစစ်ထောင်လမ်းရေး GRU ရဲ့ညွှန်ကြားမှုနဲ့ရုရှားအစိုးရထိန်းချုပ်ထားတဲ့စိုက်ဘာတိုက်ခိုက်ရေးအဖွဲ့APD28 ရဲ့တိုက်ခိုက်မှုအတွက်ဂျာမနီအစိုးရကသူ့ရဲ့နိုင်ငံတကာမိတ်ဆွေတွေ EU ဥရောပသမ္မဂနဲ့ NATO အဖွဲ့ဝင်တွေနဲ့အတူအပြင်းထန်ဆုံးရှုတ်ချလိုက်ကြောင်းပြောပါတယ်။ဩစတြေးလျကိုရောက်နေတဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးအန်နာလီဘာဘော့ကလည်း2023ဆိုက်ဘာတိုက်ခိုက်မှုဟာရုရှားထောက်လှမ်းရေးကလှုပ်ဆောင်ခဲ့တာဖြစ်ကြောင်းတောက်ကြနေမှာပဲအတည်ပြုခဲ့ပြီးရုရှားဟာသူ့ရဲ့လှုပ်ဆောင်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်ကြောင်းသတိပေးလိုက်ပါတယ်။
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.23kHz 1113 kHz 4013 kHz 5.59 kHz 5.90 kHz 5.95 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနေ့ခင် VO ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေတာဖြစ်ပါတယ်အာရှဒေသနိုင်ငံတွေမှာသတင်းလွတ်လပ်ခွင့်ဆက်ပြီးတော့ကြာဆင်းနေတာတွေ့ရကြောင်းနေစည်းမချာသတင်းတောင်များအဖွဲ့ RSF က2024နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာထုတ်ပြန်လိုက်ပါတယ်။သတင်းလွတ်လပ်ခွင့်ဆိုင်ရာနှစ်စဉ်ထုတ်ပြန်နေကြညွှန်းကိန်းကိုကြည့်ရင်အာရှနိုင်ငံပေါင်း32နိုင်ငံမှာ26နိုင်ငံကမနစ်ခတ်တဲ့ပို့ပြီးတော့သတင်းလွတ်လပ်ခွင့်ကြာဆင်းနေတာပါ။မြန်မာနိုင်ငံကတော့သတင်းလွတ်လပ်ခွင့်အညွှန်းကိန်း181ဖြစ်ပြီးမနစ်ကထက်နှစ်မှတ်တက်လာပေမဲ့သတင်းလွတ်လပ်ခွင့်တိုးတက်မှုတော့မရှိသေးဘူးလို့ဖော်ပြပါတယ်။တရုတ်ပြည်ရင်မြန်မာနိုင်ငံဟာသတင်းသမားတွေကိုထောင်ချမှုဒုတိယအများဆုံးနိုင်ငံအဖြစ် CBJ ခေါ်သတင်းသမားများကကွယ်စောင့်ရှောက်ရေးကော်မတီကလည်းသတ်မှတ်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်အသက်ခံရတဲ့သတင်းသမားအနည်းဆုံး4ဦးရှိနေပြီးသတင်းတောက်ယာနဲ့ချီအဖမ်းခံခဲ့ရတယ်လို့သတင်းဌာနတရားစင်တဲ့မင်းလေးလည်းပိတ်သိမ်းခံထားရတယ်လို့ဖော်ပြပါတယ်အာရှဒေသဟာသတင်းသမားတွေအတွက်ဒုတိယအခက်အခဲဆုံးဒေသဖြစ်ကြောင်းနဲ့မြန်မာတရုတ်မြောက်ကိုရီးယားဗီယက်နမ်နိုင်ငံတွေကတော့သတင်းသမားတွေအတွက် NDA အကြီးဆုံးအဖြစ် RSF က2024အတွက်တက်မှတ်လိုက်တဲ့နိုင်ငံပေါင်း10နိုင်ငံထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်ခင်ဗျာပါကစ္စတန်နိုင်ငံမှာတော့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့မတ်လ3ရက်နေ့မှာပဲပါကစ္စတန်သတင်းသမားတူဦးကားဘုံပေါက်ခွဲမှုကြောင့်သေဆုံးခဲ့ရပါတယ်ပါကစ္စတန်အနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ကူဇရာဒေသမှာတောက်ကြနေ့လေပိုင်းကဖြစ်ပွားခဲ့တဲ့ကားဘုံးပေါက်ကွဲမှုကြောင့်ဒေသဆိုင်ရာသတင်းတော့အသင်းဥက္ကဋ္ဌဆာဒစ်မန်ဂါနဲ့ကားဘုံးပေါက်ကွဲတဲ့နေရာကဒေသခံ2ဦးသေဆုံးခဲ့ရပြီး9ဦးကတော့ဒဏ်ရာရရှိသွားပါတယ်။သူဟာလူရှုပ်နေတဲ့လမ်းမှာသူ့ကားကိုဖြည်းဖြည်းချင်းမောင်းလာနေတော့မော်တော်ဆိုင်ကယ်စီးလာသူ2ဦးကတန်လိုက်ပါတဲ့အိမ်လုံးဘုံးကိုသူ့ကားမှာလာကပ်ပေးလိုက်တာဖြစ်ကြောင်းရဲတပ်ကြီး2ဦးက VOA ကိုပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှာဘက်ရှရစ်ယုံကတော့အခုလိုအသက်ပြတ်ခံရတာအတွက်အထူးဝမ်းနဲ့ကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့ကလှုပ်ဆောင်လဲဆိုတာကတော့မသိရသေးပေမဲ့ဒီဒေသမှာဘလူချစ်စတန်လက်နက်ကိုင်တွေကနေ့စဉ်ဆိုလိုတိုက်ခိုက်နေကြတာပါသူတို့ဟာ IS အကြမ်းဖက်အဖွဲ့နဲ့ပါကစ္စတန်ရဲ့ TDB လက်နက်ကိုင်အဖွဲ့တွေကိုတစ်ဆာခံထားသူတွေဖြစ်ပါတယ်သူတို့ဟာဒေသတွင်းအကြမ်းဖက်နေနေရေးဆောင်ရွက်နေသူတွေကိုပြစ်မှတ်ထားပြီးတော့ပြန်ပြီးတော့တိုက်ခိုက်လို့ရှိတယ်လို့ပါကစ္စတန်ရဲတွေကပြောပါတယ်RSF ရဲ့သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာတော့ပါကစ္စတန်ဟာမနစ်ကအဆင့်158ရာကနေ2024မှာ152ဖြစ်သွားပြီးကျဆင်းသွားပါတယ်။ကင်ညာနိုင်ငံမှာမတ်လကစပြီးတော့မိုးသည်းထန်ရေရှမ်းမှုတွေကြောင့်သေဆုံးရသူပေါင်းဟာအခုဆိုလို့ရှိရင်200ကျော်သွားပြီလို့ကင်ညာပြည်ထောင်စုဝန်ကြီးဌာနကတောက်ကြနေမှာစည်ရင်းထုတ်ပြန်ပါတယ်။ဒေသတွင်းတိုက်ခိုက်တဲ့ဟီဒါရာဆိုက်ကလုန်းမုန်တိုင်းဟာအင်းဒီချင်းတန်ဇန်နီးယားကမ်းရိုးတန်းကိုဦးတည်ဝင်ရောက်လာတာဖြစ်ပြီးမုန်တိုင်းနဲ့အတူမိုးသည်းထန်တာရေကြီးတာမြေပြိုတာတွေဖြစ်ပွားသလိုကောက်ပဲသီးနှံတွေလည်းပျက်စီးကုန်ပါတယ်။နေအိမ်တွေလည်းရေမြုပ်နေတဲ့အပြင်တိမ်းနဲ့ချီတဲ့ဒေသခံတွေနေအိမ်တွေကိုစွန့်ခွာဘေးလွတ်ရာရှောင်တိမ်နေကြရတာဖြစ်ပါတယ်။ဆိုးဝါးလာတဲ့ရာသီဥတုကြောင့်24နိုင်အတွင်းသေဆုံးသူက22ဦးရှိတာကြောင့်အခုဆိုရင်သေဆုံးသူစုစုပေါင်း210လောက်ရှိနေပြီလို့ပြည်ထောင်စုဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။လူပေါင်း 36,000 ကျော်ကျော်နေအိမ်စွန့်ခွာထွက်ပြေးနေရသလိုလူ90လောက်ကတော့ပျောက်ဆုံးနေပြီးတည်ဆုံးသူဦးရေတိုးလာမှာကိုစိုးရိမ်နေကြတာပါဟီဒါရာဆိုက်ကလုန်းကြောင့်အိန္ဒိယတန်ဇန်နီးယားမှာတော့တည်ဆုံးသူ155ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
စနေမနေ့နောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်ကြီးညာပေးကြတာဖြစ်ပါတယ်ခင်ဗျာခုကဆက်လို့သတင်းပေးပို့ချက်ဆွေးနွေးပွဲနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တက်ဆက်ပေးပါမယ်။အခုတော့မြန်မာသတင်းတပုတ်နဲ့စတင်ပါမယ်။စီရေးတင်မာနေတဲ့မွန်ပြည်နယ်ကြိုင်မျိုးမြို့နယ်ဓမ္မတကျေးရွာနဲ့ပတ်ဝန်းကျင်ကျေးရွာတွေဟာတည်ငြိမ်အေးချမ်းမှုရှိနေပြီဖြစ်တာကြောင့်နေရက်ပြန်နိုင်ပြီလို့စစ်ကောင်စီဘက်ကတိုက်တွန်းပြောဆိုနေပေမဲ့ရဲရွာလူထုကနေရက်ပြန်မနေကြသေးဘူးလို့ဒေသခံတွေကပြောပါတယ်။မေလ2ရက်နေ့ထိစစ်လေရင်ပြန်ဝဲနေပြီးလက်နက်ကြီးပစ်ခတ်တံတွေကြားနေရဆဲဖြစ်တာကြောင့်လုံခြုံမှုမရှိဘူးလို့ပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုရဲမောင်ကပြောပြပြပါမယ်ညာ
ပြီးခဲ့တဲ့မက်လာကုံပိုင်းနောက်ကတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တဲ့မွန်ကင်နေဆက်ကြိုင်မျောမြို့နယ်ဓမ္မတကျေးရွာနယ်တခြားပတ်ဝန်းကျင်တွေဟာအခုချိန်မှာတည်ငြိမ်အေးချမ်းနေပြီဖြစ်တာကြောင့်ရွာသူရွာသားတွေအနေနဲ့နေရက်ပြန်နိုင်ပြီလို့ပြီးခဲ့တဲ့ဧပြီလကုန်လောက်ကစစ်ကောင်စီဘက်ကတိုက်တွန်းနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒ Kabimai yuadu yuadari ga niye mbiyan yeja di bulu, si bishan lepye, si bishan kunyi du lepye de, gobin yuagan du ga piobare.
Gong loru mbiyan na lehu, da chou lu di be, paya per le jano toye tam la ta lu de. Na babi le, chou lu e, ay nem si ba, lem si mu so ye, bi si de, kao meo piyan toy la, ay meo ve si de. O e ne mwe gong le, o e me me gong mi so yin bulu tam neem le.
ဒေသကနေဟာသူတို့နေအိမ်မှာပြန်မနေရဲကြပဲလိုအပ်တဲ့ပစ္စည်းတွေလာယူပြီးစစ်ဘေးရှောင်နေရာစီပြန်သွားကြတာလို့ဆိုပါတယ်ပြီးခဲ့တဲ့မတ်လ22ရက်နေ့က
နေနေပြစီရတာလို့မကြသေးခင်ကထုတ်ပြန်ထားပါတယ်ရဲရွာသိင်းအေဂျင်ဘီလို့စစ်ကောင်စီကသတင်းစကားပေးနေတဲ့တစ်ချိန်တည်းမှာပဲမေလ2ရက်နေ့အထိလက်နက်ကြီးပြစ်ခတ်တဲ့တွေကြဲကြဲလောင်လောင်ကြားရတယ်လို့အခုလိုပြောပါတယ်ကျွန်တော်ပြည်သူလူထုကြီးမှာပြန်ဖို့ဆိုရင်လက်ကောင်ပြချင်းတယ်ဘာဖြစ်လဲဆိုတော့စစ်ဘေးဆောင်တဲ့တခြားရွာမလဲကိုယ်ရွာနဲ့အဲ့နဲ့မတူဘူးမနေချင်ပါဘူးဒါပေမဲ့ကို တာကြားပြီးတော့အေးဒီလိုပြည်သက်သနတာကတော့ပင်နေရာကြားသည်အမှသေးချာတော့ကျွန်တော်မသိကြဘူးဒါမဲ့အတိုင်းတော့ကြားတယ်အလောင်းပေါင်းလည်းများတယ်ဒီလိုပြည်တာနောက်ပြီးတော့လေရင်နှာခေါင်းပြန်ဝဲတယ်အေးမျို
းမွန်ကင်းရင်တော်လန်ရေးပူပေါင်းတပ်ဖွဲ့တွေတင်ပိုက်ထားတဲ့ကော့ဘိန်းနေမြေရဲစခန်းကိုပြီးခဲ့တဲ့ဧပြီလ25ရက်နေ့မနက်အစောပိုင်းကအင်အား50လောက်ပါတဲ့စစ်ကောင်စီတပ်တွေစစ်ကြောင်းထိုးပစ်ခတ်ဝင်လာပြီးပြန်လည်သိမ်းယူခဲ့တာလို့ရွာကန်တွေက VOV ကိုပြောပါတယ်စစ်ကောင်စီဝင်လာချိန်မှာစစ်ဘေးရှောင်တဲ့ကော့ဘိန်းရွာကန်အမျိုးသမီးတူပြစ်သက်ခံရလို့တိတ်ဆုံးခဲ့တယ်လို့တိတ်ဆုံးသူမိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပါတယ်ကော့ဘိန်းနေမြေရဲစခန်းကိုစစ်ကောင်စီဘက်ကပြန်လည်သိမ်းယူပြီးနောက်ပိုင်းရဲရွာတင်ငင်အေဂျင့်မှုရှိနေပြီဆိုပြီးဒေသခံတွေအသိပေးကြေညာလာတာပါစစ်ကောင်စီဘက်ကပြောဆိုချက်ဟာမြေပြင်အခြေအနေနဲ့တခြားစီဖြစ်နေတာလို့တရဏာရွာကန်တူကအခုလိုပြောပါတယ်
ဟိုမှာကျတော့ခဏခဏဖြစ်နေတယ်ဆိုတော့စိတ်ကြလည်းမနေဘူးပါဘူးဒီပြောလည်းတစ်ခါကအပေါ်ဘာလဲဖိအားနဲ့ဒီနေချင်းနဲ့တခြားစီတော့တကယ်ရှောက်ပြောနေတယ်တိတဲ့တိုင်းနဲ့တို့ကဆောက်ပြောနေမှာမဟုတ်ဘူးတိတဲ့တိုင်းမှာတို့ကမြင်နေနေတယ်ကျွန်တော်တို့အများပြောဆိုနော်ဘယ်နဲ့ရှိနေဖြစ်နေတာအရာနေညာပဲဆောက်ပြရတယ်ပဲကိုယ်ဤကသူအနေနဲ့ပြောတော့ပြောလို့ရမယ်တော့
နေရပြန်လာတဲ့သူတွေဟာကြေးရအဝင်စစ်ကောင်စီအထိုင်ချရတဲ့ဂိတ်မှာစစ်စေးရေးတင်းကျပ်ပြီးအချက်အလက်ကောက်ခံမှုရှိနေတယ်လို့ကြေးရတွေဘက်မှာစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲနေရယူထားဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မေလ2ရက်နေ့မွန်းလွဲပိုင်းလောက်ကနေအိမ်မီးလောင်ပျက်စီးခဲ့တဲ့ဓမ္မဒကြေးရအခြေအနေလိုက်လံကြည့်ရှုခဲ့တဲ့မော်လမြိုင်ခရိုင်အုပ်ချုပ်ရေးမှူးတို့အဖွဲ့ဟာ drone ဘုံးသီးနဲ့တိုက်ခိုက်ခံရကြောင်းနဲ့ဒီလိုတိုက်ခိုက်ခံရပြီးနောက်ပိုင်းစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့သိရပါတယ်။စစ်ကောင်စီဘက်ကတော့နေရပြန်လာတဲ့သူတွေကိုစံစီစားစားတဲ့စားနပ်ရိက္ခာအကူအညီတွေထောက်ပံ့ပေးဖို့အစီအစဉ်ရှိပေမဲ့ဘေးလွတ်ရန်မှာထိန်းချုပ်နေသူတွေအတွက်ကထောက်ပံ့မှုအစီအစဉ်မရှိဘူးလို့ဒေသခံတွေကပြောပါတယ်။မွန်ကင်နယ်စပ်ကစစ်ရေးပဋိပက္ခကြောင့်စစ်ပြေးဒုက္ခတဲ့လူဦးရေ9000ထက်မနည်းအိုးအိမ်ဆုံးခွာဘေးလွတ်ရန်မှာထိန်းချုပ်နေကြရပြီးနေထိုင်ရေးနဲ့စားနပ်ရိက္ခာအကူအညီလိုအပ်နေကြတယ်လို့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC က VOA ကိုပြောထားပါတယ်ခင်ဗျာ။
ကိုရဲမောင်ပြောပြခဲ့တာပါခင်ဗျာမြန်မာမီဒီယာအကြောင်းစကားဝိုင်းမတင်ဆက်မီမှာအခုရခိုင်ဘက်ကသတင်းပေးပို့ချက်တခုကြည့်အောင်ပါဗျအရခတ်တတော် A ထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ကမြို့နယ်တွေမှာနေတိုင်းလိုလိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာတွေရှိနေတာကြောင့်ဒေသခံတွေကြားစိုးရိမ်နေကြတယ်လို့ပြောပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲကာလ9လကျော်အတွင်းလေကြောင်းနဲ့လက်နက်ကြီးကြီးတွေကြောင့်အရသား200နီးပါးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူ460ကျော်ရှိတယ်လို့လည်း A ကထုတ်ပြန်ထားတာရှိပါတယ်ဒီကြောင့်တရင်အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ခင
်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကအေးထင်းချုပ်ထားတဲ့မြို့နယ်တွေမှာစစ်ကောင်စီကနေစဉ်လိုလိုလေကြောင်းကနေပစ်ခတ်တာရှိနေပြီးမကြာခဏဆိုသလိုပဲနေအိမ်တွေထိခိုက်ပျက်စီးတာအရသာထိခိုက်ဒဏ်ရာရတာနဲ့ကြုံရတယ်လို့လက်ရှိမြေပုံမြို့မှာနေထိုင်တဲ့အမျိုးသမီးတူကပြောပါတယ
်။ဟုတ်တယ်နေရောညရောပဲဒီတနေ့မှမပြန်တဲ့နေ့ဆိုတာတနေ့မှမရှိဘူးသူအကုန်ပက်ပြီးတော့သွားနေရပဲပေါတော့ဖက်လေးရောက်တယ်ဘာလို့မြေပုံလေးရောက်တယ်မင်းပြလေးရောက်တယ်ကြောက်တော်လေးရောက်တယ်အကုန်ပက်ပြီးဒီရှင်းရှင်းနေနေတော့အကုန်လုံးသူပက်ရှိနေရပေါ့ဟုတ်ဒီရဲ့ပိုက်ရပြစ်တယ်ဟုတ်မင်းပြမှဆိုနေရလောက်ပဲရှိသေးတယ်ဘောတော့ပြစ်တာအင်္ဂလိပ်ဆောင်လောက်မင်းလောက်သွားပေါ့ပြီးတော့ပန်းချန်လိုနေရာမျိုးတွေလည်းသူပြစ်သွားရလို့တီးရပေါ့နော်အဲလူတွေလည်းထိခိုက်တယ်ရရှိရပေါ့
အခုလိုဘာတိုက်ပွဲမှမရှိတော့တဲ့အေးထင်းချုံနေမျိုးတွေကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာတွေနဲ့အချင်းကြီးပေါင်းများစွာဖျက်ပြီးပြန်တန်းနေတာတွေကြောင့်အဲ့ဒီဒေသတွေမှာနေထိုင်ကြသူတွေဟာနေစဉ်ပဲစိုးရိမ်နေရတယ်လို့လည်းပြောပါတယ
်။ဟုတ်ပြောမယ်ဆိုလို့ရှိရင်ညီမတို့ရဲ့တပ်တွေကိုသူတို့စီမအထားသလိုပါပဲအတူတူပဲအဲ့လိုမျိုးပေါ့သူတို့ပြင်ခံရမယ်ပြင်နေပေါ့နော်သူတို့မပြင်တော့တိုင်းနေရမယ်ဆိုတဲ့ပုံစံမျိုးအထူးပေါ့သူပြောမလဲဒီအကြောက်ရအောင်ပေါ့နေစဉ်ပေါ်မှာလည်းနေတိုင်းနေတိုင်းဆိုရင်စားရေးတောက်ရေးချက်ဖူပင်နေရတာလေဒီလေချောင်းအန်ဒီရေပေါ့ဟော
။ကျောက်တော်မြို့နယ်မှာဆိုရင်လည်းအေးထင်းချုပ်ပြီးကြတဲ့ကဒီကနေ့အထိစစ်ကောင်စီတိုက်လျင်တွေနေစဉ်ဖျက်ပြီးပြန်တန်းနေတယ်လို့မကြာခဏဆိုသလိုပြစ်ခတ်တာလည်းရှိနေတယ်လို့ကြောက်တော်ဒေတာကန်တူကပြောပါတယ
်။ဆိုတော့ဒီစိုးရိမ်မှုကတော့တကယ်ရှိပါတယ်ဒီကြောက်တော်မှာမကြာလားပြစ်တာတွေရှိတယ်ပြစ်တယ်ဆိုတော့ကျွန်တော်တို့အလုံးလုံးလို့မရဘူးလျင်တန်ကြားပြီဆိုတာနဲ့ဒီပုံခုရတာပေါ့ဗျာကျွန်တော်မှဆိုရင်ဘုံခုကျင်းလို့ပါလို့လုံလုံရှုံရှုံမဟုတ်ပေမဲ့ဒီကိုလုံရှုံမဲ့နေရာတည်းရှိတယ်အဲ့ဒီထဲကိုပဲခဏခဏဝင်ပြီးပုံရတယ်မပုံလို့လည်းမဖြစ်ပြန်ဘူးတကယ်ကြောက်ဖို့ကောင်းတဲ့အတန်တွေနဲ့လာတယ်နောက်ပြီးညာညာဆိုလေဟိုဟာကင်းထောက်တုံးလို့ပြန်တဲ့ဟာလည်းရှိတယ်အဲ့လိုရှင်နေပ
ါအခုလိုပြစ်ခတ်နေတာတွေကြောင့်ကြောက်တော်မြို့နယ်မှာလည်းမကြာခဏဆိုသလိုအရတတည်ဆုံးဒဏ်ရာရတာတွေရှိတယ်လို့ဒေသခံတွေရဲ့နေစဉ်အသက်ရှင်နေထိုင်မှုကိုလည်းချိန်ချောက်နေတယ်လို့သူကပြောပါတယ်
ဒီကျွန်တော်တို့ကြောက်တော့မှစီသေဆုံးတင်ရတဲ့လူတွေရှိတယ်ဒါကကျွန်တော်တို့အတွက်တိကျကိုချင်းချောင်းနေတယ်ဗျဒီဘလောက်ထိချင်းချောင်းနေလဲဆိုရင်ဒီ site ဒီ site အပန်အခြေကြီးကြားတာတို့ကားအပန်အခြေကြီးကြားတာတို့ဆိုရင်တကယ်လျင်လာပြီးဆိုပြီးတော့မသိစိတ်ထဲမှာအလိုလိုကြောက်ပြီးတော့ရန်နဲ့ခုံတဲ့ဟာတွေရှိတယ်ရန်တုံရတယ်တကယ်ကြောက်ရတယ်ဆိုတဲ့တပတ်ပါဟုတ်ကဲ့
ပြီးခဲ့တဲ့2023 November လအတွင်းကစတင်ခဲ့တဲ့ရခိုင်တိုက်ပွဲဟာဒီကနေ့အထိဆက်လက်ပြင်းထန်နေစေဖြစ်ပါတယ်လက်ရှိမှာတော့အန်တန်တွဲနဲ့ဘူးဒီတောင်မောင်တော်မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေကအတော့ကိုပြင်းထန်နေစေပါအခုလိုတိုက်ပွဲတွေကြောင့်အရသာထိခိုက်သေဆုံးတာတွေလည်းအတော်များများရှိနေပါတယ်အရခတ်တက်တော်အေအေဘက်ကထုတ်ပြန်ထားတဲ့စာရင်းမှာတော့ရခိုင်ပြည်နယ်မှာတိုက်ပွဲစတင်ခဲ့တဲ့နေ့ကနေ March 21ရက်အတွင်းအရသာ189ဦးသေဆုံးခဲ့တယ်လို့468ဦးထိထိကတန်းရခဲ့တယ်လို့ဖော်ပြထားပါတယ
်ဒေါက်ခင်မြို့သက်ပြပြခဲ့တာပါမြားအခုတော့မြမမီဒီယာချောင်းဆွနေဘဲစကဝိုင်းတစ်ခုနဲ့ဆက်ပါမယ်မြားတချို့နိုင်ငံတွေကသတင်းလွတ်လပ်ခွင့်ကိုဂုဏ်ပြုကျင်းပနေကြတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာမြမနိုင်ငံရဲ့မီဒီယာလောကဟာအပြင်းထန်ဆုံးချုပ်ချယ်နှိပ်ကွပ်ခံနေရကြလို့ဆိုရမှာဖြစ်ပါတယ်ဒီလိုအခြေအနေမှာမြမမီဒီယာတွေဘလို့ကြံ့ကြံ့ခံရပ်တည်နေကြပါသလဲARD သတင်းဌာန Editor ချုပ်ဦးအောင်စောမစ္စမသတင်းဌာနအမှုဆောင် Editor ဦးစိန်ဝင်းတို့နဲ့အတူ VOA မြန်မာပိုင်းအကြီးတန်း Editor ဦးကျော်စန်တာကဆွေးနွေးထားပါတယ်ခင်ဗျာ
သတင်းလွတ်လပ်ခွင့်နေ့မှာကျွန်တော်ကလုံမဲ့အစီအစဉ်ကမြန်မာနိုင်ငံနဲ့ပတ်သက်တော့သတင်းမလွတ်လပ်ခွင့်နေ့ဆိုရမှတလုံးအောင်ဖဲပြီးပြောမှလားမသိပါဘူးဆိုတော့ပထမဆုံးပြောစီချင်တာကတော့အခုမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းချင်းဘယ်လိုနေလဲဆိုတာကိုအကြံပြင်းမချက်လေးပြရအောင်ခင်ဗျာကွန်ဆော်ရင်ပြောပါခင်ဗျာ
ကျွန်တော်တို့ကတော့ဘဝနှစ်ခုဖြတ်သန်းတယ်လို့ကျွန်တော်ပြောခြင်းတယ်ကျွန်တော်အတူချုံပြောပါမယ်ကိုစိန်ဝင်းနဲ့အားနာလို့ကိုစိန်ဝင်းတို့ဆိုရင်လည်းအဲတွေ့ကြုံအများကြီးရှိပါတယ်အဲတော့နံပါတ်1ဘဝကတော့ကျွန်တော်တို့ရဲ့ first live exam ပေါ့ကျွန်တော်တို့ပထမဆုံးအချိန် exam မှာနေရတဲ့ဘဝတစ်ခုပေါ့ပြီးတော့2017စနစ်မှာကျွန်တော်တို့အပြောင်းအလဲတွေဖြစ်တော့ပြန်သွားကြတယ်အထက်မှာ setup လုပ်ရတယ်media house တွေထဲကိုချွေသွားတယ်ကျွန်တော်တို့အရင်နေခဲ့တဲ့ထိုင်းနိုင်ငံချင်းမိုင်မြို့ဘန်ကောက်မြို့ကြီးက6ကတ်သွားတယ်အဲ့တော့ media တွေအကုန်လုံး NGO တွေအကုန်လုံးအထက်ကိုချွေကြတာ industry ကိုလုံးအထက်ကိုချွေတယ်ပြီးတော့အာနာတိန်တဲ့ခါကျတော့ဒီကိုပြန်လာကြတယ်ကျွန်တော်ပြန်ပြီး setup လုပ်ရတယ်အာဆိုတော့ကျွန်တော်နှစ်ခုသွားတွေ့တယ်တစ်ခုကတော့အထက်မှာ media တွေကိုကြံခဲ့တာရှိတယ်အဲ့ဒါကစစ်တပ်ကထောက်ပံ့တဲ့ media တွေနဲ့စစ်တပ်ကလိုက်တဲ့ media တွေနဲ့စစ်တပ်ကမွေးထားတဲ့ media တွေနဲ့ခရိုနီမွေးထားတဲ့မီဒီယာတွေအထဲမှာကြံခဲ့တယ်။အပြင်မှာတော့ဒုတိယ live မှာကျွန်တော်ဒုတိယဘဝမှာတော့ကျွန်တော်တို့အရင်ရတဲ့ပို့ပြီးတော့အာကျွန်တော်တို့ရဲ့ bus guy ကလူပိုကြက်လာတယ်။ crowded ဖြစ်လာတယ်။ဘာလဲဆိုတော့ကျွန်တော်တို့2006ခုရှစ်မှာကြည့်ရင် AOD ရဲ့အဲတုန်းက SHAN ရဲ့ BNN ရဲ့နောက်ပိုင်းမှာ Misma နဲ့ DBB ရောက်လာတယ်အဲ့ဒါမျိုးပေါ့နော်။ကျွန်တော်တို့တမျိုးလုံးမှာကျွန်တော်တို့ media house 4-5 ခုပဲရှိတယ်။အပြင်မှာတော့ BBC ရော RFA ရော VOA ရောရှိတာပေါ့နော်အဲ့တော့အခုဆိုရင်ကျွန်တော်တို့ဒီမှာအများကြီး media house တွေအများကြီးရွှေ့လာကြတယ်လုပ်တွေအများကြီးလုပ်နေကြတယ်မတူကြဘူးအင်တာနက်တွေအများကြီးကွဲတာကျွန်တော်တို့တွေ့တယ် အဲ့တော့တကယ် independent ဖြစ်တဲ့ media တွေရှိတယ် advocacy media တွေရှိတယ် ngo media တွေရှိတယ်အဲအစိုးရဒီဘက်ကအစိုးရကထိန်းချုပ်ထားတဲ့ media တွေရှိတယ်တိုက်ခိုက် media တွေရှိတယ်တိုင်းသား media တွေရှိတယ်ဒီဘက်ကဟာတွေကိုပဲ mouthpiece ဖြစ်နေ propaganda လုပ်ပေးနေတဲ့ media တွေရှိတယ်ကိုယ့်ရဲ့ professional ကိုစူးစမ်းနေရတဲ့ media တွေရှိအဲ့လိုမျိုးကွဲပြားသွားတယ်လို့တော့လောလောဆယ်ကျွန်တော်အကြမ်းမြင်တော့ပြောလို့ရပါတယ်
โอเคดาราจีอาဖြစ်တော့ပြည်ပကိုရောက်လာကြပြီးတော့ selection တန်ဖို့ကြိုးပမ်းနေကြတဲ့ media assignment ပေါ့ဒီဆိုပြည်တွင်းမှာကျန်နေတဲ့ media လောကရဲ့အခြေအနေရောကိုယ်စိမ့်မယ်လို့မြင်ပါလဲကျွန်တော်ပြည်တွင်းမှာကျန်နေတဲ့ media လောက media ဆိုတော့ကျန်သေးရလားဘယ်လိုသဘောရပါလဲ
โอเคစစ်ကောင်စီကတော့သူကဒီမူဟာဖြစ်မော့အော်သူမမြင်ကျင်တဲ့ media တွေလွတ်လပ်တဲ့သတင်း media တွေမရှိအောင်အခြေအနေကိုဖန်တီးလိုက်တာအာနေလို့မရအောင်လုပ်လိုက်တာပေါ့နော်အော်အဲ့တော့ဒီသူအဖန်ခံတဲ့အဲ journalist ဘောင်ဝါ190ရှိပြီအဲ့ဒီမှာအလွတ်တချို့လွတ်တာရှိတာပေါ့နော်အဲ့တော့နေလို့မရအောင်ကြံခဲ့တယ်ခုနကကိုအောင်စောပြောသလိုပဲ editorial အရာသူ့ကို support လုပ်တဲ့ပိုင်းမဲ့ကြံခဲ့တယ်လို့ကျွန်တော်တို့ရေကူရအားဖြင့်ပြောလို့ရတယ်အဲ့တော့သူတို့ဟိုလောက်တာ okay တဲ့မီဒီယာပေါ့လေ editorial ရကျွန်တော်တို့ကွဲပဲမရှိတာတဲ့စာရင်တော့လဲ okay ပေါ့သို့တော်လည်းပဲအဲ့ဒါကကျွန်တော်တို့ဟိုဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်သတင်းအရေးသွေးဆိုတာကကျွန်တော်နားလည်တာတော့ဒင်းကားပြားတစ်ခုရဲ့ခေါင်းနဲ့ပန်းပေါ့နော်ဟိုအခုသူတို့လုပ်နေတဲ့အပုံစံကဒီစေအုပ်ချုပ်ရေးစေအုပ်ချုပ်ရေးရဲ့မူလသူကဗီဇာကတော့ဒီလိုမျိုးသတင်းအချက်လက်တွေကိုဟိုမထွက်အောင်မယိုစီးအောင်သူမကြိုက်တဲ့ဟာသူ့ကို support မလုပ်တဲ့ဟာအဲ့တော့အဲ့ဒီရှင်းတန်းမှုတွေရှိတယ်သို့တော်လည်းပဲအနည်းစုဖြစ်ကောင်းဖြစ်နိုင်တယ် low profile နဲ့လျှို့ဝှက်နေပြီးတော့လုပ်နေတဲ့သူပြောရင်တော့ဒါတရေကောင်းနေပါပဲဟိုထောင်းနှခမ်းနင်းပြီးတော့လုံနေတဲ့သတင်းသမားတွေပြည်တွင်းထဲမှာဆက်ပြီးတော့ရှိနေတယ်ကျွန်တော်တို့ကတော့ဟိုဟိုကွန်ဆော်ပြောလို့ပဲမရွေးချယ်ခြင်းမနဲ့ဒီလမ်းကိုရွေးခဲ့ရတယ်အဲဟိုထွက်ပြေးရတယ်ကိုယ့်ရဲ့လွတ်မြောက်ရလွတ်မြောက်ကြောင်းကိုယ့်အလုပ်ကိုဆက်လုပ်နိုင်မှုအတွက်ကိုဟိုဟိုပြေးခဲ့ရတာပေါ့တိုးတော့ကျွန်တော်တို့ကြည့်ပဲနဲ့အဲတော့မဖြစ်ဘူးပြည်တွင်းကအာထောင်နှခမ်းနင်းပြီးတော့လုတ်တဲ့သတင်းသမားတွေနဲ့ချိတ်ဆက်ပြီးတော့မှအားရင်ကျွန်တော်တို့သတင်းကိုဟိုဆက်လက်ရှင်းတန်းနေအောင်သတင်းတွေဆက်ထွက်နေအောင်စူးစမ်းနေရတဲ့အနေထားပါခင်ဗျာ
ဟုတ်ကဲ့အဲ့ပြည်တွင်းမှာစွန့်စားပြီးတော့လုတ်နေတဲ့သတင်းသမားတွေရောအဲ့ဒါဖိနှိပ်ချုပ်ချယ်မှုအောက်ကရုံထွက်ပြီးတော့အပြင်မှာဆက်လက်ရှင်းတန်းနေရတဲ့အေယာဝီရောမြစည်းမာရောကပုဂ္ဂိုလ်တွေရောကျွန်တော်အနေနဲ့အထူးဂုဏ်ပြုပြောကြလိုပါတယ်ဒီနေ့မှာခင်ဗျားတို့ချီးကျူးထိုက်တဲ့နေ့လည်းဖြစ်ပါတယ်ဟုတ်ဆိုနော်ပြောလို့ပဲဆိုတော့မီဒီယာနဲ့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီထွန်းအားရေးဒေါင်းနေပန်းလို့ပဲပေါ့ဒီငါတရားရဲ့ဒီထွန်းအားရေးဟာမီဒီယာပေါ်မှာစိတ်မူတည်ပါတယ်ဒီတန်းခံရရေးအတွက်ဆိုတော့ကျွန်တော်စဉ်းစားမိတာစစ်ကောင်စီကတစ်ချိန်လုံးပြောနေသူတို့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖက်ဒရယ်နိုင်ငံဖြစ်အောင်လုပ်ပေးမယ်လုပ်ပေးမယ်လို့ promise လုပ်နေတယ်အဲတစ်ချိန်နဲ့မှာလည်းပဲစတင်လိုရခွင့်ဆိုတာလုံးဝမရှိအောင်သူတို့လုံနေဆိုတော့ဒီကနှစ်ခုကိုဘယ်လိုဆက်ဆက်နားလည်ရမှာလဲဘောင်တော်ရင်ပြောပါခင်ဗျာသူတို့
ကျွန်တော်
ပေါ်ရှာတဲ့ဘောရာ
ဟာကိုဆက်ကျေးဇူးပါဆက်မိကွန်းကောင်းပါတယ်ကိုစိန်ဝင်းလည်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တင်တဲ့သတင်းစာလွတ်လပ်ခွင့်အရေးကြီးပါတယ်ဒါပေမဲ့သတင်းစာလွတ်လပ်ခွင့်လို့ကျွန်တော်တို့ပြောတဲ့အခါမှာဆိုရမန်တိုင်ဆိုရဲကျွန်တော်တို့ fourth pillar ဆိုရဲကိစ္စကိုမြန်မာစစ်တပ်တခုလည်းနေမဟုတ်ဘဲနဲ့မြန်မာတိုက်ခိုက်နေရရောအရင်တော့ကပြည်သူ့ရွေးကောက်တင်မြှောက်ခဲ့တဲ့အစိုးရတွေကိုယ်တိုင်ကိုယ်တော်လက်လျူရှုခဲ့တာကျွန်တော်တွေ့ရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လွတ်လပ်သတင်းစာဆွလက်ခွင့်ပြောတဲ့အခါမှာကျွန်တော်တို့ကနဆရာဦးကျော်သားကပြောထားတဲ့ဒီမိုကရေစီရေးတို့ဖက်ဒရယ်ရေးတို့ကိုလိုချင်တဲ့ဆိုရင်တော့နံပါတ်1အရေးကြီးတာကကျွန်တော်တို့သတင်းစာလွတ်လပ်ခွင့်မသေးဘူးအရေးကြီးပါတယ်။သတင်းစာလွတ်လပ်ခွင့်ကိုကျွန်တော်တို့ပို့ပြီး preserve လုပ်ဖို့အရေးကြီးပဲ။လုပ်တဲ့အခါမှာကျွန်တော်တို့သတင်းစာလွတ်လပ်ခွင့်ကကိုဆိုင်ရင်းပြောထားလို့ပဲကျွန်တော်တို့အများစုကထောင်ထဲမှာရှိပါတယ်ထောင်နှကန်းနေနေရတာရှိပါတယ် stringer တွေရှိပါတယ် citizen journalist တွေခေါ်ရတဲ့သူတွေရှိပါတယ်ကျွန်တော်ကတော့ citizen reporter လို့ပို့ခေါ်ရတာ I prefer that way ပေါ့နော်ကျွန်တော်ခေါ်ကြပါတယ်သူတို့လုံနေကြတာအများကြီးရှိပါတယ်အထက်ထဲမှာတစ်ချိန်ထဲမှာပဲဟိုကျွန်တော်ပြောချင်တာကတော့ခုနကပေါ့နော်ကျွန်တော်တို့တော်ဝင်စမ်းစစ်ကြည့်လက်ထက်မှာရောစစ်တပ်လက်ထက်မှာရောမီဒီယာတွေကအသုံးချကန် platform တစ်ခုပဲဖြစ်ပါတယ်မီဒီယာရဲ့ခန့်ကဏ္ဍမီဒီယာရဲ့တောင်ပိုးကိုအလေးထားခဲ့တာမရှိပါဘူးပြောထောင်ပေးတာလည်းမရှိပါဘူးကာကွယ်ပေးခဲ့တာလည်းလုံးဝမရှိပါဘူးဆိုတော့အဲ့ဒါကတော့ကျွန်တော်တို့ဝန်းနေစရာ ကောင်းပါတယ်ဒါတော့အဲ့ဒါတော့ကျွန်တော်တို့စစ်တပ်တကူတော့ပြောလို့မရဘူးထင်တယ်ကျွန်တော်ကတော့အခုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့တန်ဝေကပဲခေါ်ကျွန်တော်ပြန်ချီးတဲ့အခါကြားတဲ့အခါကြားရင်အားလုံးကကျွန်တော်တို့ရဲ့ကဏ္ဍကိုအဲကဏ္ဍတစ်ခုအနေနဲ့ပဲသူတို့အသုံးချဖို့လို့ပဲသူတို့စူးစမ်းတော့တွေ့ရတယ်အဲ့တော့ကျွန်တော်ကအချိန်နည်းနည်းယူပြီးတော့ပြောလို့ရမယ်ဆိုရင်တော့ကျွန်တော်တို့ဒီဟိုပါတော့ဟိုဦးနေဝင်အာနာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့မီဒီယာတွေအများကြီးရှိတယ်လို့ကျွန်တော်တို့ကြားဘူးတယ်အဲ့လိုမီဒီယာတွေကဘလို့ဆိုင်ဘလို့မိုးတွေဖြစ်လဲဆိုတော့အလံကြီးအလံဖြူတွေပြည်သူရဲဘော်တွေအပြီးတော့ဟလာစစ်ဘိုလ်လူတွေတွေစစ်ဘိုလ်ဆိုင်ရေးဆရာတွေအကုန်လုံးက1980လောက်မှာမီဒီယာလောကတွေဝင်လာကြတယ်အကုန်လုံးဝင်လာပြီးတော့သူတို့ကအယောင်ဆိုးကြတယ်သူတို့ဖြစ်ချင်တာတွေသူတို့ပြောတယ်သူတို့ရေးချင်တာတွေရေးတယ်မီဒီယာလောကမှာသူတို့ဝင်လာပြီးရှုပ်လာကြတယ်အဲ့တော့အဲ့လိုကာလတွေကိုလည်းကျွန်တော်တို့ကလုံငယ်တဲ့ဆယ်နှစ်ဆန်ကနေမှာကျွန်တော်ကြုံရတယ်ချင်းကြီးဝင်လဲဝင်ရှင်ငယ်ဝင်လဲဝင်ကျွန်တော်မီဒီယာသမားတွေကိုထောင်ကြရတယ်တကယ် professional ဖြစ်ချင်တဲ့ကောင်တွေအကုန်လုံးလည်းဟိုဒီဒီ elected ဖြစ်တဲ့အစိုးရကိုယ်တိုင်ရာစာကျွန်တော်တို့လုံးဝ neglect လုပ်ခဲ့တာလေကျွန်တော်တို့ကြုံရပါတယ်ဆိုတော့အဲ့တော့ကျွန်တော်ဒီတင်းတန်လို့ရခွင့်ရအရန်ရေးကြည့်တယ်မီဒီယာနဲ့ democracy နဲ့ federal democracy ရှစ်ဆက်ပြီးရှင်သန်ခြင်းနဲ့ဆိုရင်တော့တိုင်းသာလက်နက်ကိုင်အဖွဲ့တွေရောတိုင်းသာခေါင်းဆောင်တွေရောဗမာခေါင်းဆောင်တွေရောဗမာဆိုးရဖြစ်မဲ့သူတွေရောစစ်တပ်ကအားလုံးကတော့ကျွန်တော်တို့ရဲ့အခန့်ကဏ္ဍကိုအထူးလေးထားဖို့လိုတယ်လို့အသုံးချဖို့ပုံမှန်အထူးလေးထားဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီမိုကရေစီတဝက်တစ်ပြည့်အစိုးရတက်ခဲစဉ်လုံးကလည်းပဲသူတို့ကလည်းလွတ်လပ်မှုအပြည့်မရှိဘူးဒါပြင်သူတို့ကိုနိုင်ငံမီဒီယာဘောသဘောထားလည်းပဲအပြည့်ဝနားလည်မှုမရှိဘူးလို့ဆိုရင်ရမှာဖြစ်ပါတယ်တကယ်တော့အစိုးရလုပ်တဲ့လူတွေကလည်းပဲ informed decision ပေါ့လေပြည်သူရဲ့အဆန်ကိုအတိအကျအမှန်ကန်ကိုဒီပြားရီဆရာဆင်းနားလည်မှသူစဉ်းကြကြချက်တင်နေပေါ့လေအဲဒီပုံစံမျိုးကတော့လေ့လာခဲ့တာတွေ့ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုစိန်ဝင်းကပဲလို့မမိပါလဲခင်ဗျာဘယ်လိုပြောလို့လဲမြန်မာနိုင်ငံမှာမီဒီယာမထွန်းကားတာဟာစစ်တပ်တခုရဲ့လားမြန်မာနိုင်ငံလူ့အဖွဲ့အစည်းပေါ်တနည်းအားဖြင့်ပြောရင်ပေါ့နော်အဲဒီဟာကိုနိုင်ကဒီလိုလွတ်လပ်တဲ့အမြင်အယူဆကိုလက်ခံတဲ့မီဒီယာကိုသူတို့ဖွင့်ပြခြင်းရလားဥပမာအဖြစ်စောစောကောင်တို့ပြောတော့ဘယ်လိုက်တဲ့မီဒီယာရှိရဘယ်လိုက်နိုင်ပါလဲဒီမှာလည်းပဲဟိုဘက်ပါတဲ့မီဒီယာဒီဘက်ပါတဲ့မီဒီယာရှိတာပဲသို့တော်တစ်ချိန်တည်းမှာ independent မီဒီယာလည်းရှိရလန်နမတ်စ်လည်းသတင်းစာတွေကစနေနေ့ကိုရေးနေကြတာပဲဒါပေမဲ့ဖတ်တဲ့လူကဘယ်ဟာမှာဖြစ်ဘသူအဘော်ကိုကြားမယ်ဘယ်ဟာဖြစ်လွတ်လပ်တဲ့အယူဆဖြစ်တယ်ဆိုတော့တံပိုးထွက်ရတာပဲဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုအချင်းကျိုးမျိုးဖြစ်နိုင်မယ်လို့ကိုယ်စိတ်ထင်ပါလားခင်ဗျ
ကျွန်တော်ကတော့ဆရာဒီတခုလုံးကိုလွှမ်းခြုံပြီးတော့အကျိုးနဲ့အကြောင်းနဲ့ချိန်ပြီးတော့ပြောရမယ်လို့ဆိုရင်မြန်မာတွေကဒီမိုကရေစီကိုကြိုက်နှစ်သက်တယ်ဒီမိုကရေစီကိုသွားကျင်တယ်အဲသို့တော့မြန်မာလူ့အဖွဲ့အစည်းကဒီမိုကရက်တစ်ပဲဖြစ်လာဆိုတော့မဖြစ်ဘူးလို့ပဲဝန်ခံရမှာဖြစ်ပါတယ်ကျွန်တော်တို့ကြိုးစားဒါကလည်းအကြောင်းရင်းကြီးတစ်ချက်ကတော့ဟောဒီမိုကရေစီဆိုတာလည်းတိဆောက်ပြီးတော့လေပတ်ရတာဟို60 62ကနေပြီးတော့စစ်တပ်ကအုပ်စီးပြီးတော့သူကနေပြီးတော့ပဲအဲဒီ information ကိုဟိုရေးပိုက်ကောင်းများပိတ်ပြီးတော့စကားတိုက်တယ်လို့သူပေးခြင်းတဲ့ဟာကိုပေးမပေးခြင်းတာကိုဟိုဟိုအုပ်ထားတဲ့လူဖွဲ့စည်းအဲ့တဲမှာဆယ်စုနှစ်ပေါင်းများစွာရှင်သန်ခဲ့တော့နိုင်ငံရေးသမားဆိုတာလည်းဒီကနေပဲပေါက်ကွာလာတာစစ်တပ်ခေါင်းဆောင်ဆိုတာလည်းဒီကနေပဲပေါက်ကွာလာတာအဲ့တော့ vice versa ဒီဒီအကျိုးဆက်ကြီးကဆက်ဖြစ်နေတာပေါ့နော်လို့တော်လည်းပဲအဲအဲ့တော့ဒါကြီးကို excuse လုပ်လို့မရဘူးဒါကြီးကိုအကြောင်းပြချက်လုပ်လို့မရဘူးကျွန်တော်တို့က breakthrough လုပ်ပြီးတော့ဟောတိဆောက်သွားရမယ်တဲ့အထူးသဖြင့် chain agent တွေပေါ့နော်ဒီ stakeholder တွေမှာအရေးကြီးပါတယ်အဲ public ကိုဟိုဒီတိုင်းပဲမှီနေတယ်အဲဆိုလို့ရှိရင်အဲမျောလိုက် populist အစိုးရပုံစံမျိုးဘက်ကိုသွားရင်ပြဿနာကဟိုမဖောက်ထွက်နိုင်ဘူးဖြစ်တာပေါ့နော်ကျွန်တော်သတင်းသမားတွေရဲ့တန်ဖိုးကိုအတိမတ်ပြုနိုင်တဲ့အစိုးရနောက်ပြီးတော့ဟိုဟိုဟာပေါ့ greater tolerance ရှိတဲ့အစိုးရတွေဖြစ်လာလို့ရှိရင်တရင်သမားတွေက capacity လည်းပုံမြင်လာတဲ့အဲတခုတော့လည်းရှိတဲ့တရင်သမားတွေမှာလည်းဒီ industry ကသူများတွေက19ရာစုနှစ်တွေကဖြစ်နေကျွန်တော်တို့က2017မှာတရင်သားဆိုတာပြန်ပြီးတော့ဖြစ်တယ်2018မှာ TV ဆိုတာဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တို့ဘက်မှာလည်းအဲဟို capacity ရ resource ရlimit ရှိတာတော့အမှန်ပဲအဲ့ဒါကိုပြန်အလှန်ဒီ
ဖြစ်လာရင်ကျွန်တော်တို့ဟိုအပြောင်းလဲဘက်ကိုပို့ကောင်းမယ်ကျွန်တော်ကတော့ပါမတီအဲဒီမှာမိကလစ်ဘရယ်လိုက်ဇေးရှင်းဘက်ကိုသွားတဲ့အခါကျတော့ဟုတ်ပြီဒါဆိုရင်တို့တွေကအော်ဘလက်အန်ဝိုက်ကွန်ဖလစ်တွေဆိုတာတဲ့ဒေဗလော့ပ်မန့်ဘက်ကိုပို့ပြီးတော့သွားရမယ်အဲမီဒီယာတွေကလည်းဖွံ့ဖြိုးမှုဘက်ကိုပို့လာမယ်ပဲအဲ့လိုပဲထင်တာဒါပေမဲ့အာနာသိမ့်လိုက်တဲ့ဟာကတော့ကစားပွဲကိ facebook.com/voabermis ဖြစ်ပါတယ
်စနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီခင်ဗျာသိပ္ပံတဲ့ဤပညာသုတဆောင်လေအမေရိကန်တခွင်အစီအစဉ်တွေမတင်ဆက်ခင်မှာမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်မြန်မာနိုင်ငံမှာမျိုးသမီးတွေအများစုပါဝင်တဲ့စစ်ရုံးအလုပ်သမားတွေရဲ့အခြေခံအခွင့်အရေးဆုံးရှုံးမှုအခြေအနေဟာစစ်တပ်အနာသိမ်းခဲ့တဲ့နောက်ပိုင်းသိသသာပိုပြီးဆွေးရွာလာခဲ့တယ်လို့လုံသမားတမကခေါင်းဆောင်တူဖြစ်တဲ့မတ်ခိုင်စာအောင်ကပြောပါတယ်မြန်မာနိုင်ငံတွင်းလုံသမားအခွင့်အရေးဆုံးရှုံးနေရတဲ့အခြေအနေတွေနဲ့နိုင်ငံတကာလုံသမားရေးလှုပ်ရှားမှုတွေမှာသူဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာတွေကိုမတ်ခင်ပြူတွေကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ
အခုဆိုရင်ဒါဘယ်လိုပဲဖြစ်ဖြစ်နိုင်ငံတကာမှာအလုပ်သမားအခွင့်အရေးလူခွင့်ရေးအတွက်အမျိုးသမီးတယောက်အနေနဲ့ရှေ့တန်းကနေပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်ဆိုတော့ဒီလှုပ်ရှားမှုတွေမှာရောဘယ်ချင်းကစပြီးတော့ဒီနိုင်ငံတကာလှုပ်ရှားမှုတွေမှာပါဝင်လာတာလဲရှင်ပြောပြပါဦး
အနာမသိငင်ကတော့ကျွန်မအဓိကတော့ဟိုပါပေါ့နော်ပြည်တွင်းမှာပဲအဲလှုပ်ရှားတယ်အပြည်ဆိုင်ရာဆက်ဆံရေးကတော့ရှိတာပေါ့နော်ဒါပေမဲ့ lobby လုပ်လို့ lobby လုပ်တယ်ဆိုတော့ဆက်ဆံရေးမျိုးမဟုတ်ဘဲနဲ့တမကအချင်းချင်းပူးပေါင်းဆောင်ရွက်ပြီးတော့မှကျွန်မတို့မြန်မာပြည်အလုပ်သမားတမကတွေအတွက်ဤပညာတွေအတတ်ပညာတွေပေါ့နော်ဒီအပြည်ဆိုင်ရာနေယူတဲ့ဆက်ဆံရေးလောက်ရှိတာပေါ့နော်အဓိကကျွန်မပြည်တွင်းမှာဆိုရင်တော့စီယုံရေးပညာပေးရေးအငင်းပွားဖြစ်ရှင်ရေးကိစ္စတွေဥပဒေပြင်ဆင်ရေးကိစ္စတွေပေါ့နော်ပြီးတော့အ ਨੇ စုံအခကျင်းငွေနိုင်ငံအဆင့်မှာလည်းကျွန်မအလုပ်သမားကိုယ်စားလှယ်ဖြစ်ပါတယ်ဆိုတော့အများအားတော့ဒီအလုပ်တွေကိုလုပ်တယ်ပေါ့နော်အဲဒါပေမဲ့ကျွန်မအာနာမသိငင်3လလောက်အလိုမှာကျွန်မအဖွဲ့စီကနေပြီးတော့ဂျာမနီမှာပေါ့နော် Global Labor University မှာသွားပြီးတော့ Masterprogram တစ်ခုကိုသွားပြီးတော့သင်ကြားဖို့အတွက်ကျွန်မကိုစိတ်လွတ်လိုက်တယ်ပေါ့နော်စိတ်လွတ်လိုက်တယ်အဲ့ဒါကြောင့်မလို့ကျွန်မဂျာမနီကိုရောက်သွားတယ်အဲပညာသင်ပေါ့နော်အဖွဲ့ကလွတ်လိုက်တယ်အဲဒါပေမဲ့3လပဲကျွန်မစတင်လိုက်ရတယ်အနာသိမ့်မှုဖြစ်သွားတယ်ပေါ့နော်အဲ့တော့ကျွန်မစတင်တော့ရက်လိုက်တယ်ဘာဆိုတော့ program တစ်နှစ်လေတစ်နှစ်ပြီးမှကျွန်မတို့အလုပ်စလုပ်မယ်ဆိုအထဲမှာမဖြစ်နိုင်ဘူးပေါ့နော်ဒီကျွန်မအနေနဲ့တာဝန်ရှိတယ်အဖွဲ့စည်းမှာတာဝန်ရှိတယ်ဒါကြောင့်မလို့ကျွန်မဆက်ပြီးတော့စတင်လို့မရဘူးအဲဆုံးဖြတ်ချချလိုက်တယ်ကြောင်းကနေပြီးတော့ရက်လိုက်ပြီးတော့အဲမြန်မာပြည်ကိစ္စကိုလှုပ်ဖို့ပေါ့နော်အဲအဲ့အချိန်တော့ကျမပြည်တွင်းပြန်ဖို့ပြည်တွင်းပြန်ဖို့ဆိုတာထက်နဲ့ဟိုပေါ့နေစားကနေပဲသွားမှာပေါ့နော်ကျမရဲ့ passport ကလည်းအာရုပ်သိမ်းခံရတယ်အဲ permanent ထုတ်ခံထားရတယ်ပြီးတော့ကြာတော့ကျမတရားစွဲခံထားရတယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့
အာနာသိမ်းပြီးတော့မှတရားစွဲခံရတာပေါ့
ဟုတ်ကဲ့အဲကျမတို့ကျမတယောက်
တမကခေါင်းဆောင်တယောက်အနေနဲ့
တမကခေါင်းဆောင်နေကျမအခွင့်အရေးမှရှိတဲ့တမကကောင်းဆောင်နေအားလုံးနဲ့အတူကျမကိုသိရဆွဲတယ်ပေါ့နော်နိုင်ငံတော်သက်စာဖောက်မှုနဲ့ပေါ့နော်။ဒါဆိုကျမတို့ကဒီစစ်အာဏာသိမ်းကိုလက်မခံလို့လေ။လက်မခံတော့အခွင့်အရေးဆုံးဖြတ်ချက်နဲ့ကျမတို့ကစပြီးတော့ဒီဆန္ဒထုတ်ဖော်မှုတွေလုပ်ကြတာ။ဒါကြောင့်မလို့အဲနိုင်ငံတော်သက်စာဖောက်မှုနဲ့တော့ကျမတို့ဒါသိရဆွဲတာပေါ့နော်။ဆိုတော့အဲ့မှာကျမဖမ်းရန်ရှိတဲ့ passport ကလည်းအရုပ်သိမ်းခံရတယ်။အဲ့တော့ကျမကတော့ဟိုနေဇက်ကိုပြစ်သွားပြီးတော့ကိုရဲ့လူတွေနဲ့နိနိကကအလုပ်လုပ်ချင်တာပေါ့နော်သို့တော့အဲကျမတို့အဲ့ဒီအချိန်မှာအရေးကြီးလိုအပ်တာကအပြည်ဆိုင်ရာကိုကျမတို့ပြောရမယ်မြန်မာပြည်မှာဘာဖြစ်နေရလဲလုံမသမဂတွေဘာဖြစ်နေလဲပြည်သူတွေဘာဖြစ်နေတယ်လဲအပြည်ဆိုင်ရာကလုံမသမဂတွေအစိုးရတွေကကျမတို့ရဲ့ဒီမိုကရေစီလှုပ်ရှားမှုမှာဘယ်လိုသူတို့ကူရမလဲကူနိုင်မလဲဆိုတာကိုကျမတို့ပြောရမယ်တောင်းဝင်ရှိလာတယ်ပေါ့နော်အခြေအနေမျိုးတွေဖြစ်လာတယ်လုံးဖို့တာဝန်ပေးတဲ့အလုပ်ဖြစ်တဲ့အတွက်ကြောင့်မလို့ကျမအကောင်းဆုံးစူးစမ်းပြီးတော့ဒီ3နှစ်ကျော်ကာလမှာအပြည်ဆိုင်ရာမှာထောက်ခံမှုပေါ့နော်မြန်မာပြည်နဲ့ပတ်သက်ပြီးထောက်ခံမှုရဖို့အတွက်စူးစမ်းခဲ့ပါတယ်
အခုကတော့ဥရောပမှာပဲအခြေစိုက်ပြီးတော့ဒီနိုင်ငံတကာလှုပ်ရှားမှုတွေမှာပါဝင်ဆောင်ရွက်နေတာပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ယူရောပအတွင်းကတော့ကျမ၃နှစ်တာကာလမှာဒီ12နိုင်ငံနဲ့14နိုင်ငံအထိပေါ့နော်ကျမတွားခဲ့ပြီးပြီအဲတချို့နိုင်ငံတွေဆိုရင်3 4 5ချိန်ပေါ့နော်တွားတယ်ဥပမာပြောဆွစ်ဇာလန်တို့ဘရက်ဆဲလ်တို့ပေါ့နော်အိုင်းလိုအခြေစိုက်တဲ့နိုင်ငံတွေ EU အခြေစိုက်တဲ့နိုင်ငံတွေဆိုမကြာခဏတွားရပါတယ်အပြင်ဥပမာကျမတို့ဒီ UK ဩစတြေးလျအဲစင်ကာပူပေါ့နော်အဲ ASEAN နဲ့နိုင်ငံတချို့ပေါ့ကျမတို့နိုင်ငံတွေတော့ဟို ASEAN တွင်းကိုမပြောလို့မပြောလို့ပါဘူးဆိုတော့ EU ပြင်ပခြားနိုင်ငံတွေကိုလည်းတွားခဲ့တယ်ပေါ့နော်အ ਨੇ ဆုံးတော့နိုင်ငံပေါင်း20လောက်မှာတွားပြီးတော့လော်ဘီကိစ္စတွေကိုဆောင်ရွက်ခဲ့ပါတယ
်မြန်မာပြည်ကဒီအလို့သမားခွင့်ရပဲပြောပြောတခြားချိုးဖောက်ခံနေရတဲ့ခွင့်ရတွေအတွက်ပဲဖြစ်ဖြစ်ပေါ့နော်တိုက်ပွဲဝင်တဲ့နေရာမှာနိုင်ငံတကာရဲ့ထောက်ခံမှုရဖို့နိုင်ငံတကာရဲ့ဒီပံ့ပိုးကူညီမှုကဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲရှင
့်အရင်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဒီနှစ်ခုပဲရှိတယ်လေနော်နိုင်ငံတကာဒီဒီမိုကရေစီရေလှုပ်ရှားမှုကို support လုပ်မှာလားထောက်ခံမှာလားဒါဆိုလို့ရှိရင်ကျမတို့ကကိုကအားပိုကြီးွားပြီးတော့နော်စစ်တပ်ကိုဖယ်ရှားနိုင်ဖို့အတွက်ကိုဒါအလားလားအများကြီးကောင်းပါမယ်အဲ့လိုမဟုတ်ဘဲနဲ့တို့ကကျမတို့ကို support မလုပ်ဘူးဆိုလို့ရှိရင်ဒါစစ်တပ်ဘက်ကိုဒါပို့ပြီး support လုပ်ဟိုထောက်ခံနေဆိုတဲ့အနေအထားမျိုးဖြစ်သွားမှာပဲလေနော်ဆိုတော့အာဒါဆိုရင်ကျမတို့ကဒီတော်လှန်ရေးရကြာသွားနိုင်တယ်ပေါ့နော်ဒါကြောင့်မလို့ပြည်ဆိုင်ရာကဟိုထောက်ခံမှုရဖို့ဆိုတာအရင်အရေးကြီးတယ်အဲ့တော့အဲ့ဒီနေရာမှာလဲကျမတို့ကဘယ်သူတွေကိုပြောတာလဲပေါ့နော်သူတွေကိုပြောတာလဲကျမတို့ကအစိုးရတွေအဓိကအရေးကြီးတယ်အတိမတ်ပြုတ်ပြီးတော့သွားပြီးတော့အလုံးမလုံဖို့အရေးကြီးတယ်အခုကတော့မလုံကြဘူးပေါ့သို့တော်လဲကျမတို့ကဒီအပြီးဆိုင်မှာလုံနေတယ်ကျမတယောက်တည်းမဟုတ်ဘူးပေါ့နော်ဒီ international မှာ lobby လုံနေတဲ့ပုံကိုတွေဒါအာသွန်ခွန်ဆိုင်မလုံကြဘူးဆိုလို့ရှိရင်နော်ဒီအစိုးရတစ်ခုကဒီပြီးဆိုင်အစိုးရတစ်ခုကနေမြန်မာပြည်အစိုးရမြန်မာပြည်ကစစ်ဟိုအတူတက်စစ်တပ်နဲ့သွားပြီးတော့ဟိုပေါ့နော်တကခုဆွေးနွေးနေမယ်နော်ဟိုသူတို့ကိုဖိတ်ခေါ်တယ်စသဖြင့်ပေါ့နော်ဒီတိုင်းရေးတမန်ရေးဆက်ဆံရေးတွေပေါ့နော်စီးပွားရေးဆိုင်ရာလုပ်နေရတယ်ကိုကျမတို့ကမိမမထုတ်မပြပဲနဲ့နော်လူသက်အစိုးရကိုမထောက်ပံ့တာတွေမလုပ်ပါနဲ့လို့အော်ရင်သူတို့ကဆက်သွားနေကြမှာပဲလေ
အဲပါဒါပြည်တွင်းအင်အားကအရေးကြီးတယ်မှန်တဲ့တိုင်းပဲဒီချိန်ထဲမှာလည်းနိုင်ငံတကာရဲ့အားအလဲလိုအပ်တယ်ဆိုတာဟိုနားလည်ပါတယ်
ပြည်တွင်းအဒီနမှာကျမဟိုနားလည်မှုမလွယ်စေချင်လို့ပေါ့နော်ပြည်တွင်းကလူတွေဒါအခုလို့ပေါ့ဟိုစွန်းစွန်းတမန်နဲ့ဒီခုခံနဲ့ခုခံတော်လှန်နေဟောက်မလုံနေလို့ဆိုအပြင်ကဘာမှလုံလို့မရအောင်အဲ့တော့ကျမအဓိကပြောချင်တာအထဲကလုပ်ငန်းတွေဒါခုခံအစစ်ကဒါတော်လှန်မှုကဒါအာမကောင်းနေဘူးဆိုရင်အပြီးဆိုင်ရာကသိကြတယ်လွယ်လွယ်လေးနဲ့သွားမှာပဲဒါပေမဲ့အထဲကခုခံစစ်ကအာကောင်းနေပေမဲ့အပြင်ကထောက်ခံမှုမရအောင်ဆိုလို့ရှိရင်လေကျမတို့ကဒီတော်လှန်ရေးရဟိုရေစုံမျောနေမယ်အနေထားမျိုးဖြစ်တယ်ပေါ့နော်ဒါကြောင့်မလို့အတွင်းအဲတော်လှန်မှုနဲ့အပြင်ကပရက်ရှာဖိအားနဲ့ပေါင်းပြီးတော့မှသာကျမတို့ကဒီစစ်အာဏာရှင်ကိုအမြန်ဆုံးဖယ်ရှားနိုင်မှာဖြစ်တယ်ပေါ့
ဟုတ်ကဲ့ပါဆိုလက်ရှိဒီအလုသမားတွေရဲ့ဒီအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်အခုမြန်မာနိုင်ငံမှာဒီအလုသမားအခွင့်အရေးဆုံးရှုံးမှုတွေကတော့အဆင်တစ်ဆက်ရှိလာခဲ့တယ်ဒါပေမဲ့လွန်ခဲ့တဲ့ဆယ်နှစ်ကာလအတွင်းပွင့်လင်းတဲ့ကာလမှာတော့အနေငယ်တိုးတက်ပြောင်းလဲမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းဟိုကျောတို့လည်းလုတ်ခဲ့ရဘူးတယ်လေဒီအခြေအနေတွေလည်းတကယ်လည်းရှိခဲ့ပူပါတယ်ဒါပေမဲ့အာနာသိမ့်မှုနောက်ပိုင်းမှာရောအခြေအနေကအပြောင်းလဲဘယ်လိုများဖြစ်သွားတာရှိလဲရှင့်အလုသမားခွင့်ရေးနဲ့ပတ်သက်လို့
အာအလုသမားခွင့်ရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်ကျမတို့သေချာမြင်တာထင်တာရှိတဲ့ကဏ္ဍကျမအထက်ချုပ်ကဏ္ဍနဲ့ပြောချင်တယ်ပေါ့နော်ဂျန်နဲ့ကဏ္ဍတွေထပ်ဆိုင်သူကမြင်တာထင်တာရှိပါတယ်ဒီ2010ခုနှစ်ရွေးကောက်ပွဲနောက်ပိုင်းပေါ့နော်အဲ့ကာလနဲ့အာနာမသိငင်ကာလမှာဆိုရင်ကျမတို့ကဟိုဒီမိုကရေစီပြည်ပြည်ဝရခဲ့တာတော့မဟုတ်ဘူးအဲကျမတို့ဒီတဝက်တပြက်ဒီမိုကရေစီပေါ့အဲ့ကာလမှာကျမတို့ဟိုပြောမယ်ဆိုရင်လေဘာလောတွေကလည်းအရန်ကောင်းခဲ့တာလည်းမဟုတ်ပါဘူးအဲငင်းပွားဖြစ်ရှင်ရဲ့ရန်နေရာကသုံးပြုတ်လို့မရလို့ကျမတို့ကဝိုင်းကောက်လုတ်ခဲ့ရတဲ့အထီတောင်ရှိခဲ့ပါတယ်ဒါပေမဲ့ကျမတို့ဒီကာလအတွင်းမှာအလုံသမားခွင့်ရတဲ့အများကြီးလုံနိုင်ခဲ့တယ်ဘာကြောင့်လဲလို့ဆိုရင်ကျမတို့လွတ်လပ်အတိုင်းအတာတစ်ခုထိပေါ့နော်အလုံသမားတွေအတန်ဟိုထုတ်ဖော်ပြောဆိုလို့ရတယ်ကျမတို့ဆန္ဒတွေထုတ်ဖော်လို့ရတယ်အညှိနှိုင်းဆွေးနွေးလို့ရတယ်ဆိုတော့ဟိုအ ਨੇ ဆုံးပေါ့ minimum wage လောက်ကိုကျမတို့လုံနိုင်ခဲ့တယ်။ဒီလူမှုခုလုံရေးခန်းစားခွင့်နေအပြေးဝရအောင်လုံနိုင်ခဲ့တယ်။ဆေးရုံတွေမှာလုံမဆေးရုံတွေမှာဝန်ဆောင်မှုတွေပိုကောင်းအောင်လုပ်ပေးခဲ့တယ်။အဓိကအပြင်အမျိုးသမီးကိစ္စကျမတို့ပြောမယ်ဆိုရင်လုံထဲချုပ်ကဏ္ဍမှာဆိုရင်ဒီရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာပေါ့နော်ဒီနှုတ်အားဖြင့်ပေါ့ဒါမျိုးတွေထိပါဆော်ပါမှုတွေအများကြီးဖြစ်ခဲ့တယ်အဲ့မှာကျွန်တော်တို့ဒီအဲ့လွန်ခဲ့သောဒီအနာမသိငင်ကာလမှာဆိုရင်ကျွန်တော်တို့တမကားတွေဆိုတာရှေ့နေရရှိတယ်ဒီလိုကိစ္စမျိုးတွေကြားတာနဲ့ကျွန်တော်တို့ကတောင်းမှန်ပြီးနောက်မလုပ်ဘူးဆိုတာမျိုးသဘောထားအ သဘောတူညီချက်တွေရအောင်ယူတယ်တချို့ကိစ္စတွေဆိုကျွန်တော်တို့တရားရုံးကိုတင်တယ်ကျွန်တော်တို့က zero tolerance ပေါ့နော်အဲဒီလို harass အမျိုးသမီးတွေပေါ်မှာထိပါနှောက်ယှက်တာကိုကျွန်တော်တို့ကလုံးဝတန်းကြီးမခံဘူးဆိုတဲ့ policy ချပြီးတော့လုပ်ခဲ့တာဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ဒီအမျိုးသမီးတွေပေါ်မှာအဲထိပါနှောက်ယှက်တယ်ဆိုတဲ့ကိစ္စကအများကြီးလျော့ပါသွားတာမျိုးတွေလည်းရှိခဲ့တယ်ပေါ့နော်အဲ့မဲ့အနာသိမ့်ပြီးတဲ့နောက်ပိုင်းမှာကြတော့အဲ့လိုမျိုးမဖြစ်နိုင်တော့ဘူးဖြစ်ဘာဖြစ်လဲဆိုတော့ခုနလိုညှိနှိုင်းဆွေးနွေးဖို့စတင်လိုက်တဲ့အလုပ်သမားသမဂ္ဂတွေပေါ်မှာဖိအားတွေကချိန်ချမှုတွေအများကြီးဖြစ်ပါတယ်ခေါင်းဆောင်တွေအကုန်လုံးလိုက်ဖမ်းတယ်အဲဒီတချို့ဆိုလဲကျမတို့ဟိုဆန္ဒပြပွဲတွေမှာပဲပြစ်ခတ်တပ်ဖြတ်ခံရတာတွေဖြစ်တာပေါ့နော်အဲထောင်ကျသွားတဲ့လူတွေလည်းရှိတယ်ဒါပေမဲ့ဒီဘလပြင်းပြင်းထန်ထန်ကိုနှိပ်ကွက်တာခံရတယ်အလုပ်သမားအခွင့်အရေးကိုနောက်အားဖြင့်အဒီပေါ့နော်ဟိုကုညီကျင်တဲ့သူတွေပြောဆိုတဲ့သူတွေကိုလက်တော့ပြန်မှုသည်အလုံးရှင်တွေကနေပြီးတော့မှစစ်တပ်နဲ့ပေါင်းပြီးတော့လကောက်ဒီလူမိုက်တွေငှားပြီးတော့လကောက်လက်တော့ပြန်မှုကအရန်ကြောက်စရာကောင်းအရန်ကိုဆိုးရတယ်ခလေးလုံသမားတွေလည်းအခုဖြစ်လာတယ်ပေါ့နော်ဒါတို့ကကျမတို့အိုင်အန်လိုထီကိုကျင်ထားပြီးတော့အေးအေးယူဆောင်ရမှုတွေပြစ်နိုင်ဖို့လုပ်နေပါတယ
်အခုလိုအချိန်သေးပြီးတော့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
Okay, ma. Me and I'm very at well, like you do.
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
ခုထုတ်လွှင့်နေတဲ့ VOA သတင်းတွေအစီအစဉ်နဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကို online စာမျက်နှာတွေဖြစ်တဲ့ Facebook, YouTube ဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်များ။အခုတော့သုတ္တဆုံးလင်း American တခွင်အစီအစဉ်မှာ American ရေကောက်ပွဲလွန်ခဲ့ရတဲ့မျောလင်းချက်အချင်းတောင်တဲ့ Book Club လာအိုလူမျိုး American ထီစုကြီးပေါ့သူအကြောင်းဒါတွေကိုစူးစိပြီးကိုအောင်ကတက်ဆက်ပေးထားပါတယ်ညာ
ဒီကဘတ်တူတာဆိုလင်း American တခွင်အစီအစဉ်မှာတင်ပြပေးမယ့်အကြောင်းအရာတွေကတော့ဒီလာမယ့်2024 American သမ္မတရွေးကောက်ပွဲမှာဘယ်လိုသမ္မတကိုယ်စားလှယ်လောင်းမျိုးကိုလူငယ်တွေသဘောကျနှစ်ချိုက်ကြတာပါလဲ American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Joe Biden နဲ့သမ္မတဟောင်း Donald Trump တို့ထက်တခြားကိုယ်စားလှယ်လောင်းတွေရှိစေချင်နေတယ်ဆိုတာကိုလူငယ်တွေကသူတို့ရဲ့သဘောဆန္ဒကိုထုတ်ပြီးတော့ပြောနေကြတာပါဒီလိုမျိုးဆန္ဒရှိရတဲ့အကြောင်းရင်းကတော့ဒီသမရကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြင်းရှိတဲ့ဒီဒီမိုကရက်ပါတီကဆိုရင်သမရဂျိုးဘိုက်ဒန်ရီပပ်ဘလီကန်ပါတီကဆိုလို့ရှိရင်အရင်သမရဟောင်းဒေါ်နယ်ထရမ့်မှလည်းပဲသမရကိုယ်စားလှယ်လောင်းဖြစ်လာနိုင်ပါတယ်ဒီသမရကိုယ်စားလှယ်လောင်းနှစ်ဦးဟာအသက်အရွယ်ကြီးရနေတဲ့ဆိုပြီးတော့လူငယ်တွေကဒီသမရကိုယ်စားလှယ်လောင်းနှစ်ဦးအပြင်တခြားသမရကိုယ်စားလှယ်လောင်းတွေရှိလာစေချင်တာ
ပါ Republicans or Democrats can you
New Hampshire ပြည်နယ်ကမစ္စနာရှင် Desmond K ကပါသူကတော့ဒီမဲပေးဖို့ထိုက်တန်တဲ့သူကို Republican နဲ့ Democrat Party ကသာရွေးချယ်မယ်ဆိုရင်သူတို့ကတော့ဒီလာမယ့်2024သမရရွေးကောက်ပွဲမှာတေချာပေါက်မဲထွက်ပြီးတော့ပေးမှာပါဆိုပြီးတော့ပြောသွားတာပါဒါဟုတ်ပြီးခဲ့တဲ့သတင်းပတ်ကကောက်ယူတဲ့ဖြူသူတေသနာစစ်တမ်းမှာဆိုလို့ရှိရင်လည်းပဲဒီအမေရိကန်မှာရှိကြတဲ့ဒီအသက်30အောက်ပေါ့နော်လူငယ်မဲဆန္ဒရှင်တွေ3ပုံ2ပုံဟာဖြစ်နိုင်မယ်ဆိုလို့ရှိရင်အသက်အရွယ်ကြီးတဲ့ကိုယ်စားလှယ်လောင်းတွေနေရာမှာသူတို့ကလူစားထိုးလို့ကြပါတယ်ဒါပေမဲ့လက်ရှိမှာတော့သမရဘိုက်ဒန်နဲ့အရင်သမရဟောင်းထရမ့်တို့သာသမရကိုယ်စားလှယ်လောင်းတွေဖြစ်လာနိုင်ခြင်းရှိနေတာကြောင့်လည်းပဲဘာပဲဖြစ်ဖြစ်သူတို့နှစ်ဦးတည်းကဆိုရင်လည်းပဲဒီအမေရိကန်နိုင်ငံသားတွေနဲ့ပတ်သက်တဲ့မူဝါဒတွေနိုင်ငံခြားရေးမူဝါဒတွေချမှတ်တာနဲ့ပတ်သက်ပြီးတော့ပေါ့ကိုယ်ကြိုက်နှစ်တက်တဲ့သူကိုရွေးချယ်ကြဖို့လည်းသူတို့ကစဉ်းစားထားကြပါတယ
် I think abortion
အခုပြောသွားသူကတော့ New Hampshire ပြည်နယ်ကမက်ဆနာရှင် Francis Carr ပြည်နယ်လိုပါသူကတော့ဒီတရေသားဖြတ်ချခွင့်ဟာသူ့အတွက်အရေးကြီးပါတယ်လို့ဆိုပါတယ်ဒီလိုတရေသားဖြတ်ချခွင့်ကိုလွတ်လပ်စွာရေးချယ်ခွင့်လဲသူကလိုချင်တာပါနောက်တစ်ခုကတော့ဒါအမေရိကန်ပြည်ထောင်စုမှာအခုနောက်ပိုင်းဆိုလို့ရှိရင်ချုပ်ပြည်နယ်တွေမှာဒီဆေးကြောသုံးဆွဲခွင့်ပေါ့နော်ဆေးကြောသုံးဆွဲခွင့်ဆိုတာလည်းပဲတရေလုံးသုံးတာမျိုးမဟုတ်ဘဲနဲ့အပန်းဖြေတဲ့အခါမှာသုံးခွင့်ဆိုတာကိုဒါလူငယ်တွေကလည်းနှစ်ချိုက်ကြပါတယ်ဆိုတော့အဲလူငယ်တွေကလည်းပဲလာမယ့်ရွေးကောက်ပွဲမှာဘယ်လိုလူမျိုးကဒီလိုခွင့်အရေးမျိုးပေးမလဲဆိုတာကိုသူတို့ကထည့်သွင်းပြီးတော့စဉ်းစားပါတယ်
Youth voters have a real opportunity to
show Florida pine ga me sanna shin jdan d on o free over tu ga raw di lu nge ri a ni ne paw no Florida ma ywe kaw pwe la la go pu phaw nai me a khwin ye ri shi ni de lut lat saw ye che kin ne di a pan phie se chaw tong swe kwin ha lu nge ri a twet a ye chi de kaisa phit de so raw go le tu a thauk pya ba de American ပြည်တော်စုအနေနဲ့ဒီ Israel ကိုဆက်ပြီးတော့လက်နက်တွေပါတွေကူညီထောက်ပံ့နေတာတွေကိုတော့တချို့ကလည်းပဲသဘောကျနှစ်ချိုက်ပါတယ်။အဲ့ဒီထဲမှာဆိုရင် Massachusetts ပြည်နယ်က Elena Stainless ပါဝင်ပါတယ်
။ Right now for me one of the most
ခုလိုအခြေမျိုးမှာပေါ့နော်အရေးအကြီးဆုံးကဒီစစ်ပွဲကာလလျှောက်လုံး Israel ကိုဆက်ပြီးတော့သူကထောက်ပံ့ပေးစေလိုပါတယ် American အနေနဲ့ဆိုတော့ဒီ American ပြည်အောင်စုမှာမန္လာကကောက်ခံတဲ့ဒီ writer Ipsos စစ်တမ်းအရဆိုလို့ရှိရင် American အသက်16နှစ်နဲ့29နှစ်ကြားတွေဟာဒီ Trump ထက်ဒီ Biden ကိုပိုပြီးတော့လူလာတယ်ဆိုတာကိုတွေ့ရတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းမှာဖော်ပြပါတယ်ဒါပေမဲ့လည်းဟိုးအရင်2020သမ္မတရွေးကောက်ပွဲတုန်းကတော့သမ္မတ Biden နဲ့သမ္မတ Trump အကြားမှာထောက်ခံသူဥယေဟာဒီ24ရာခိုင်နှုန်းလောက်กว่าว่ะเอกุคามาတော့ตํารา Hunter เนี่ย Trump เนี่ยตํารา Biden จ้ามาဒီထောက်ခံသူမထောက်ခံသူဥည်ဟာ3ရာခိုင်နှုန်းလောက်ပဲရှိတော့တာကိုတွေ့ရတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းမှာဖော်ပြပါတယ်နောက်ထပ်တင်ပြမယ့်အကြောင်းအရာကတော့ဒီ American ပြည်တော်စုကအကြီးဆုံးထောင်တွေထဲမှာပါတယ်ဒီ Cook ခရိုင်ထောင်မှာပေါ့เนาะဆိုတော့ဒီထောင်မှာတက်သူចောင်းသူတူကနေပြီးတော့ဒီ booklet အသင်ဖွဲ့ထားတာပါ
I always knew I wanted to take care of people.
Nana Apple for a deep ball tech to chang tu wa. Tu ga raw di lu re ho paw no a mye ran tu ga ku ni chin ne saung shao chin ne sait shi ba de. Dai mae le mae tu a ni ne belo myo ku ni saung yae ya mae le so raw ma ti pe mae le naw so ma raw tu belo lu myo re ko ku ni pe ya mae sa na pe ya mae na le pe ya mae so raw ko tu ga sha phwe twet shi twa de lo pyo twa raw wa.အချင်းသားတူဖြစ်တဲ့ Jarvis Wright ကတော့သူ့အနေနဲ့အခုလိုမျိုးဒီစာအုပ်အသင်းမှာပါတာပထမဆုံးအကျင်းလို့ပြောပါတယ်
Yeah, this is my first time doing a book club. And it's actually my first time.
ဆက်ပြတဲ့အခါမှာဘာဝေးဖြစ်ဖြစ်သူ့အနေနဲ့လက်ရှိခံစားနေရတဲ့ကျဉ်းကျပ်မှုတွေစိတ်ဒုက္ခတွေကိုယာယီဖြေပြောက်ပေးနိုင်တယ်ဖြေလျှော့ပေးနိုင်တဲ့အတွက်လည်းပဲသူကဒီစာဖတ်ဖို့ရွေးချယ်ခဲ့တာလို့ဆိုပါတယ်အထူးသဖြင့်တော့အတန်တိတ်တဲ့ဒီညဘက်ဒီမှာပဲသူကဖတ်လို့ရှိတယ်လို့ဆိုပါတယ်နောက်ဆုံးတင်ပြပေးလို့ရတဲ့အကြောင်းအရာတစ်ခုကတော့ဒီနေချင်းညချင်းတန်းကြွယ်တစ်ထည်ဖြစ်သွားသူတယောက်ပါအမေရိကဟာအထူးသဖြင့်တော့ဒီရွှေပြောင်းချစ်ချနေထိုင်သူတွေအတွက်အိမ်မက်တွေအကောင်အထည်ဖော်ရမည်နောက်ဒီအခွင့်အလမ်းတွေပေါ်များရမည်လို့လည်းအတိအမှတ်ပြုခံထားရတာပါနီးမျိုးစုံနဲ့အိမ်မက်တွေအကောင်အထည်ဖော်နိုင်သူတွေထဲမှာကံကောင်းသူတူကတော့တန်း1300ထိစုကြီးပေါ့သူပါသူကဒီအမေရိကန်ပြည်တော်စုအနောက်ဘက်ခြမ်းဒီမြောက်ဘက်ကျတဲ့ဒီအော်ရီဂွန်ပြည်နယ်မှာနေထိုင်တဲ့လာအိုရှန်လူမျိုးတူပါချာလီဆက်ဖန်လို့ခေါ်ပါတယ်သူနာမည်ကဆိုတော့အမေရိကမှာအဓိကထီကြီးနှစ်ခုဖြစ်တဲ့ပါဝါဘောနဲ့မဂါမီလီယံထီစုကြီးနှစ်ခုမှာသူကပါဝါဘောကိုပောက်ခဲ့တာပါပါဝါဘ
ောထားတဲ့နေ့က87 staying talent for 6 years and I came to America in that
အသက်46နှစ်အရွယ်ချာလီဆက်ပန်ဟာလာအိုကနေပြီးတော့ထိုင်းနိုင်ငံကို1989ခုနှစ်မှာပြောင်းရွှေ့နေထိုင်ပြီးတော့ဒီအမေရိကကို1994ခုနှစ်မှာရောက်လာတာပါသူကဒီရောက်ကလေးကဒီစက်ပြင်းဆရာတူအနေနဲ့လည်းအသက်မွေးဝမ်းကြောင်းခဲ့ပါတယ်အဲ့ဒီမတိုင်ခင်တုန်းကတော့အမေရိကမှာပဲသူကအထက်တန်းကျောင်းကိုသင်ယူခဲ့သူပါ2016ခုနှစ်မှာတော့သူမှာကျန်းမာရေးပြဿနာရင်ဆိုင်ခဲ့ရပါတယ်ကန်ဆာပါဆိုတော့အဲ့ဒီအချိန်ကလေးကတောက်လျှောက်စိတ်ကူလာခဲ့ရကနေပြီးတော့ဒီလွန်ခဲ့တဲ့သတင်းပတ်တုန်းကတော့အဲနောက်ဆုံးအချိန်ဒီကီမိုဆေးသွင်းခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုဒီထီစုကြီးပေါက်တဲ့အခါမှာလည်းပဲအကောင်းဆုံးဆရာဝန်အနေနဲ့ဆေးကုသမှုခံယူသွားမယ်ဆိုပြီးတော့လည်းသူကပြောပါတယ်ဒီထီစုကိုသူ့ရဲ့ဇနီးနောက်သူ့ရဲ့တငယ်ချင်းလိုက်ဇာရုနဲ့ခွဲယူသွားမယ်လို့စပန်ကပြောပါတယ်ဒီသူကတော့စုချေး50ရာခိုင်နှုန်းကိုယူမယ်သူဇနီးနဲ့သူတငယ်ချင်းကို25ရာခိုင်နှုန်းစီအဲခွဲပေးမယ်လို့ပြောပါတယ်ဝစ်စကွန်ဆင်ပြည်နယ်မီဝေါကီမှာနေတဲ့တငယ်ချင်းလိုက်စာကစပန်အခုဒီထီထိုးဖို့အတွက်ပေါ့ဒေါ်လာ100သူကလှမ်းပြီးတော့ပို့ပေးခဲ့သူပါ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့ season ကိုဆက်လက်တက်ဆက်ပေးနေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာလူကိုခန္ဓာထဲမှာအနည်းချင်းလောက်သာပါတဲ့ trace elements လို့ခေါ်တဲ့သတ္ထုဒသရဏီမှာအာယုံလို့ခေါ်တဲ့တန်တက်တွေဇင့်လို့ drug မျိုးတွေကကျန်းမာရေးအတွက်လိုအပ်သလိုအာဆနစ်တို့ခဲတို့မာချူရီလို့ drug တွေကတော့အစိတ်တောက်ဖြစ်စေပါတယ်လူတွေနဲ့အတူရှစ်တွဲရှိနေတဲ့ဒီ trace elements just in တွေကလူတွေအတွက်ဘလောက်အရေးပါပါသလဲဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ကင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ညာ
ဒီဘက်တော့ကျလူရဲ့ကိုယ်ခန္ဓာထဲမှာရော trace element တွေကဘလောက်အရေးပါလဲဆိုတော့ပြောပြပေးပါစေ
။ခန္ဓာထဲမှာတော့အဓိကရေဆိုရင်ကျွန်တော်တို့က H2O ပေါ့။သွေးဆိုရင်တော့ hemoglobin ထဲမှာ iron ဆိုတာပါတယ်။သူတို့အပင်တွေမှာကျတော့ဒီ chlorophyll အစိမ်းအောင်က copper တွေပါတယ် magnesium တွေပါတယ်ပေါ့။ magnesium အဓိကဖြစ်တယ်လူမှာကြတော့ iron ကအဓိကဖြစ်တယ်အဲ့တော့ iron ကကျွန်တော် trace element ဆိုယူဆလို့ရတယ်လေအဲ့တော့ trace element iron ကလိုအပ်တဲ့လောက်ပါဖို့ရတယ်ဒီလိုပဲကျန်တဲ့ zinc လိုလိုမျိုးကလည်းအရေးကြီးတကြီးလိုအပ်တယ်ဆိုတော့နောက်ပိုင်းမှာသိလာတယ် zinc ကနည်းသွားရင်ဖန်ညာမကောင်းဘူးဆိုတော့ zinc ကိုဖြည့်တင်ပေးရတာရှိတယ်ဒါပေမဲ့တချို့ trace element တွေကြတော့များတော့လို့မရဘူးအော်မန်နီဆီယမ်လို့မျိုးဆိုရင်50ကနေ100မီလီဂရမ်ပေါ့ဒါမှမဟုတ် 500 မီလီဂရမ်ထားပါတော့ဒီဂရမ်ပြတဝက်လောက်ကိုကိုခန္ဓာထဲဝင်သွားတာနဲ့ဝန်းသွားတာတော့ဘာဖြစ်တယ်လေဒါကြောင့်ကျွန်တော်ဝန်းနှုတ်ဆေးမှာဆိုမန်နီဆီယမ်ဆာဖိတ်တွေပါတောက်လိုက်ရင်ဝန်းသွားတယ်ဒီမန်နီဆီယမ်အကြာကြီးနေလို့မရဘူးခန္ဓာထဲမှာနေရင်ပြဿနာဖြစ်တယ်ဟောဘိုက်နိုင်တော့ဒီဝန်းသွားဖို့အတွက်ကိုတော့ရ MOM ဆိုပုံမှန်တွေအများဆုံးသုံးပါတယ်အဲ့ဒါမက်နီဆီယမ်တွေပဲဒါပေမဲ့မက်နီဆီယမ်လည်းအများကြီးသုံးလို့မရဘူးကြာရင်ပြဿနာထက်တယ်ကယ်ဆီယမ်လည်းကျွန်တော်တို့ကိုခန္ဓာထဲမှာရှိတယ်ကျွန်တော်သဘောအကျဆုံးကတော့အာဆနစ်ပေါ့အာဆနစ်ဆိုတာအဆိတ်ပဲအာဆနစ်အဆိတ်ကကိုခန္ဓာထဲရောက်ရင်သူကဖြည်းဖြည်းဖြည်းဖြည်းလေးနဲ့သူကကိုခန္ဓာထဲနဲ့ထွက်တယ်အကြာကြီးသူကနေတယ်အဲ့တော့အာဆနစ်ကအဆိတ်တခါလဲမြင်းများစားလိုက်ရင်သိရောဒီလောက်ကြံမှုတွေပါတယ်မှာလဲအာဆနစ်တွေထည့်တယ်ဒါပေမဲ့အာဆနစ်ကနည်းနည်းနည်းနည်းစားလိုက်ရင်ခန္ဓာရည်ရှိတယ်ဆိုတော့လက်ခန္ဓာလက်မခန္ဓာထားလိုက်အာဆနစ်ကိုခန္ဓာမှာရှိရင်ဘာလို့အစာရည်ရမ်းပါလားဒီဘယင်တွေကစားပြီးတော့အာဆနစ်နည်းနည်းနည်းနည်းစားရတယ်လောက်ကြံရင်ခန္ဓာရည်ရှိအောင်ဆိုအာဆနစ် trace လေးကသူတို့ခန္ဓာမှာရှိတယ်အဲ့ဒါကြောင့်အသားရည်တွေရမ်းလှတာသူရတယ်ဒါလိုပဲဒီရုရှားမှာရက်ရှူတင်လို့ဘာလို့လဲဆိုတော့အာဆနစ်စားရတယ်လို့ပြောသူလောက်ကြံရင်မသိဘူးလို့ပြောတာဟာတော့ကျွန်တော်တို့အာဆနစ်ကဘယ်လိုတွေနောက်ထပ်အများဆုံးရလဲဆိုရင်ကျွန်တော်ကြောင်းဆရာတွေအများဆုံးရတယ်။ဘာကြောင့်လဲဆိုရင်မြေပြူတွေထဲမှာအာဆနစ်တွေပါတယ်။မြေပြူနဲ့တုံးနေဆိုအဲ့ထွက်လာတဲ့အပုံကကြောင်းဆရာကိုယ်ထဲကိုရောက်တယ်အများကြီးရောက်တယ်။ဒါကြောင့်ကြောင်းဆရာတွေကအများတိုင်းနှုတ်ပြိုတယ်ဆိုတော့ဒီလူငယ်တွေနဲ့ဆက်ဆံရလို့နှုတ်ပြိုတယ်လို့ပြောကြတယ်။တကယ်တော့ဒီအာဆနစ်သူ့ကိုယ်ထဲမှာအများကြီးရှိနေတယ်။အဲ့ဒါဖြည်းဖြည်းဖြည်းဖြည်းထွက်သွားတဲ့အာဆနစ်ကဒီနည်းအဖြစ်တော့အသားရည်ကိုဝင်းလက်စေတဲ့အရာရှိတော့ပေါ့
။ဒါအခုလူခန္ဓာကိုယ်ထဲမှာပေါ့နော်ဒီအာဆနစ်တို့တန်လို့လို့ trace element ပေါ့နော်ဘယ်နှမျိုးလောက်ဒီလူရဲ့ကိုယ်ခန္ဓာထဲမှာရှိတတ်ပါလဲ။အ
ဲ့ဒီလူကိုယ်ခန္ဓာထဲမှာ12မျိုးလောက်ရှိတယ်ပေါ့။ magnesium, calcium, ဒီ mercury ကစားရှိတယ်။ဒါပေမဲ့အသုံးဝင်လာတော့ zinc လို့ calcium လို့ကတော့အသုံးဝင်မှာ calcium ကလည်းမရှိမဖြစ်ကိုဘောနီကယ်လို့ကတော့သိမလို့ပါဘူးသူတို့ဟိုရင်တုံးလည်းမတုံးကြပါဘူးလိုအပ်တဲ့ trace element ဆက်လက်ကုထားဖို့တစ်စီရလည်းပ
ါပိုတက်ဆီယမ်ကတော့လူကိုခန္ဓာထဲမှာ trace element နေနဲ့ဘယ်လိုအလုပ်လုပ်ပါလဲဆရာ
အဲပိုတက်ဆီယမ်ကသွေးတိုးတဲ့လူတွေအတွက်ဆိုတော့ဆိုဒီယမ်ဆပိုတက်ဆီယမ်ကတုံးရတာလေကျွန်တော်တို့ကဘာမှာအရေးကြီးတာဆိုဒီယမ်ကလိုရိုက်တွေပေါ့ဆာအဲပိုတက်ဆီယမ်နည်းနည်းပဲပါအဲ့တော့သွေးမတူရအောင်ဆိုတော့ဆားကိုပြန်လျှော့မယ်ဆိုရင်ဘာနဲ့အစာထိုးလဲဆိုပိုတက်ဆီယမ်နဲ့အစာထိုးတယ်။အဲ့တော့ပိုတက်ဆီယမ်သာမရှိဘူးဆိုရင်ကိုယ်ခန္ဓာထဲမှာလူရဲ့အကျော်အချစ်စစ်တွေကအလုံးမလုပ်တော့ဘူး။အဲ့တော့ပိုတက်ဆီယမ်ကိုဒ ီပင်လယ်ကြီးကကျွန်တော်မရလို့ပြင်မဲ့ဟိုရင်းပေါ်ဆားကနေသိမရကြပြင်မဲ့ဘယ်ကနေရလဲမပြောသေးကနေရမပြောသေးကဟိုတဆင်ရအမှန်ကျွယ်ဝလို့အတွက်ပြောသေးပုံမှန်ဆားရင်တော့ဟိုတဆင်ရရတဲ့အကျော်အစ်စ်တွေကောင်းတယ်ဒါပေမဲ့အသက်ကြီးလာတဲ့ခါကျရင်ပိုတက်ဆီယမ်အကူမလေးဖြစ်တယ်ပိုတက်ဆီယမ်များတဲ့ရောဂါလည်းဖြစ်ပါတယ်ကျွန်မကိုခန္ဓာကိုက်တယ်ဝန်းနေပါလိချုပ်တယ်ပြဿနာတွေတက်ကြပါတယ
်လူကိုခန္ဓာထဲမှာဒီထူးထူးခြားခြားပါတယ်ဒီအာရုံနဲ့ပေါ့နော်ဒီအာရုံပေါ့နော်ဒီအာရုံနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါဆရာဒီအာရုံများသွားရင်နည်းသွားရင်ဘာတွေအပြောင်းအလဲတွေဖြစ်နိုင်မှာလဲ
ပမာပြီလို့လူတွေမှာဘာကျွန်တော်တို့ဒီအရင်ခေတ်ကအာရုံနည်းတဲ့ကိစ္စပဲအများဆုံးဖြစ်တယ်အာရုံနည်းရင်ကိုယ်ဆောင်တွေကလည်းဒီသွေးထွက်လွန်လာလို့ဘာလို့ဖြစ်တတ်လဲဒီအိုင်းအန်းနေရင်ပြဿနာအများကြီးရှိတော့မွေးလာတဲ့ကလေးတွေမရှင်းတန်တာရှိတယ်ဒီတန်တက်ကတော့ညာသွားရင်ပါရိုက်ဖြစ်လာတဲ့အထိကိုယ်လည်းမတန်ဆွမ်းလာတဲ့အထိကိုဖြစ်လာနိုင်ပါတယ်ပိုမိုခရိုမို6ဆိုတဲ့ယောဂါရတာပါလေမိတာတော့မှန်ညာမကောင်းလာလို့အာယုံကြောအားနေတာတွေအများကြီးဖြစ်တတ်တယ်ဒါကြောင့်ဒီအိုင်းအန်းကိုလိုတာထက်ပိုတော့မတုံးဖို့ရေးကြည့်တာပေါ့ဒီ trace element တွေရဲ့ notion ဝက်ချက်တွေကအရန်ခက်ခဲပါတယ်သူ့ကိုညာလို့လည်းမရဘူးနဲလို့လည်းမရဘူးနောက်တစ်ခု trace element ကလိုအပ်တဲ့ဟာကဟို iodine ပေါ့ iodine ဆိုလဲကျွန်တော်တို့ကလူကိုခံနိုင်တဲ့ကမထုတ်လို့ဒီပင်လယ်ကမ်းခြေတန်းနေတဲ့လူက iodine အများကြီးရတယ် iodine ကိုပင်လယ်ရေလေကရတယ်ပင်လယ်ရေထဲကရတယ်ဒီပင်လယ်ကမ်းစမ်းမှာပေါက်တဲ့အပင်တွေပေါ့ကြောက်ပွင့်တွေပါတယ်ကနေရပါတယ်အဲ့ဒီအသေးထန်ရတယ်ငားတွေကလည်းရတယ်ဒါပေမဲ့တောင်ပေါ်ကလူတွေကကြတော့အဲ့လိုမျိုးအိုက်ဒင်းကိုမရကြဘူးဒါကြောင့်သူတို့အားဖြစ်စအနေနဲ့အိုက်ဒင်းကိုပေးရပါတယ်အိုက်ဒင်းမရဘူးဆိုရင်ကျွန်တော်လဘင်းကြီးယောဂါဖြစ်တယ်အကွိုက်တာလို့ခေါ်မှထင်တယ်အဲ့တော့လဘင်းကြီးယောဂါဖြစ်တော့အသက်ရှူကြတော့အန္တရာယ်ရှိတာပေါ့ဒီလူမျိုးမဖြစ်အောင်လို့အိုက်ဒင်းကိုအိုက်ဒင်းစားဆိုတော့လုပ်ပြီးတော့ပေးရပါတယ်ဟုတ်တော့တခုတတိထားမှာ LD များသွားရင်လည်းဒီယောဂပြန်ဖြစ်တာအဲ့ဒီ quieter ကလည်း LD များလို့လည်းမရပါဘူး AOV တိုင်းမှာလဘင်းကြီးယောဂတွေဖြစ်လာကြတာရှိတယ်အဲ့ဒီတော့မှအဲ့ဒီ AOV တိုင်းမှာလဘင်းကြီးယောဂဖြစ်တာဒါ LD ယောလို့မဟုတ် LD များလို့ဆိုတဲ့ဟာလေးဟိုသိလာပါတယ်ဒါတွေကအကုန်လုံးကိုကျွန်တော်တို့ဆင်ញင်းမှာ trace elements ကကျွန်တော်တို့လူသားတွေနဲ့အတူပူးတွဲတော့အလုပ်လုပ်ကြတယ်သူတို့ကအမှန်နော်အကျိုးပြုတဲ့ dressing တယ်လို့ပြောရင်မမှားပါဘူ
းဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bambis.voanews.com နဲ့ voa bambis facebook YouTube စာမျက်နှာတွေမှာအချိန်မြင့်ပြန်လည်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲတင်ပြပါမယ်ခင်ဗျာဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးကထိုးစစ်ဆင်တော့မဲ့အနေထားရောက်နေချိန်မှာပဲဟာမတ်စ်အကြီးကဲအစ္စမေးဟာနီယေကအပြစ်ရညှိနှိုင်းမှုတွေအပြစ်သက်ဖို့ဟာမတ်စ်ကိုယ်စားလှယ်အဖွဲ့ကိုမကြခင်မှာပဲအစ်စ်ကိုဆေးလွတ်တော့မယ်လို့ပြောပါတယ်တခါဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်တက်သူတွေကဆန္ဒပြမှုတွေဟာအခုဆိုရင်ကမ္ဘာရှေ့ချမ်းကဩစတြေးလျနိုင်ငံအထိရောက်ရှိနေပြီးတော့ဆစ်ဒနီတက်ကသူအထိပြန့်နှံ့လာပါတယ်။တောက်ကြံတွေကတက်ကသူတွေမှာအစ္စရေးဘက်ထောက်ခံသူတွေနဲ့ပါလက်စတိုင်းဘက်ထောက်ခံသူရာပေါင်းများစွာဟာမျက်နှာချင်းဆိုင်ချွေးကြော်တန်တွေအော်ဟစ်ပြီးအလန်နေဝီယန်းကဆန္ဒပြခဲ့ကြပါတယ်။ကတောက်ကဆဖြစ်တာမျိုးအနေငယ်ရှိခဲ့ပေမဲ့ဆန္ဒပြမှုတွေတံပြန်ဆန္ဒပြမှုတွေဟာငြိမ်ငြိမ်ချမ်းချမ်းပဲပြီးခဲ့ပါတယ်။အာရှတလွားကနိုင်ငံတွေမှာတော့သတင်းလွတ်လပ်ခွင့်ဆက်ပြီးကြာဆင်းနေတာတွေ့ရကြောင်းနေစည်းပချသတင်းသမားများအဖွဲ့ RSF က2024နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံကတော့သတင်းလွတ်လပ်ခွင့်အညွှန်းကိန်း181ဖြစ်ပြီးမနစ်ကတည်းကနှမတ်တက်လာပေမဲ့သတင်းလွတ်လပ်ခွင့်တိုးတက်မှုတော့မရှိဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။ထိတ်တန့်သတင်းအချင်းတွေကတော့ဒီလောက်ပါခင်ဗျာ။အခုမနေ့ခင်အစီအစဉ်ထုတ်လွှင့်မှုကကိုရဲမော်မှာရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကို Radio ပြင် VA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VA American တိုင်းမနေ့ပိုင်းအစီအစဉ်ကိုဒီမှာပဲဆုံးသတ်ပြစီတော်တော်ရှင်နေအားလုံးဘေးရန်ကင်းကျန်းမာရှင်လမ်းပါစေကျွန်တော်ညီငယ်ပါခင်ဗျာ